Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်မတ်လ9ရက်ဗုဒ္ဓဟူးနေ့ညရေဒီယိုရုပ်သံစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေကြားရိုက်စတင်ထုတ်လွှင့်နေပါပြီ Flight Meter 1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒါ့အပြင် VOA Website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာဒီညစီစဉ်မှုကကျွန်တော်ဝင်းမင်းပါဒီညထိတ်တဲရောက်သတင်းတွေထဲမှာတော့ယူကရိန်းကအရက်သားတွေထွက်နိုင်အောင်ရုရှားအပြစ်ရအစီအစဉ်ထပ်ကျင်းပလိုက်ပါတယ်တောင်ကိုရီးယားမှာတော့သမ္မတရွေးကောက်ပွဲမဲပေးခဲ့သူများပြားခဲ့ပါတယ်အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးအရင်ဒီလကုန်အမေရိကန်မှာလွတ်ဖို့ရှိတာကနေအခုရွှေ့ဆိုင်လိုက်ရပါပြီအမေရိကန်သမ္မတကတော့လည်းတက်မဲ့ရဲရင်သောအမျိုးသမီးများစုပေါင်းမှာမြန်မာနိုင်ငံက NUG ဝန်ကြီးဒေါ်ဤတင်စာမောင်စုလက်ခံရယူဖို့ရှိပါတယ်ဒီသတင်းတွေနဲ့အတူတခြားထူးခြားတဲ့သတင်းတွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေထဲမှာဆိုရင်ယူကရိန်းထက်အမေရိကန်ကဒေါ်လာဘီလီယံတွေချီအကူအညီပေးဖို့ဆုံးဖြတ်လိုက်ပါပြီမြန်မာနိုင်ငံမှာတော့လက်နက်ကြီးကျလို့ရင်းမာပင်ကရွာကန်ဆယ်ဦးကျော်တေခဲ့တဲ့ထဲမိခင်နဲ့ကလေးပါပါသွားခဲ့ပါတယ်
။အဲ့ဒီလူပြုတ်ထားတဲ့အိမ်ထဲမှာဒေါ်လာ10လောင်းပြည့်တယ်ဗျ။လက်တော်ရွာကပြောင်းဝင်းအိမ်ချင်းမဒေါ်သိန်းကနောက်ပြီးတော့အိပြောင်းဝင်းတမီးမမဝင်းနဲ့အဲ့မမဝင်းကကလေးပေါ့ဗျာ။ပြောင်းဝင်းပြင်ကလေးပေါ့
။ဒီပြင်းနဲ့ဒီနောက်မြန်မာနိုင်ငံမှာပဲနောက်စနေကစတပတ်မီးပြတ်မှာက24နာရီမဟုတ်ပဲအချိန်ပိုင်းပဲဖြစ်မှာကိုကြေညာဖို့ရှိတယ်လို့လက်စစ်တာဝန်ရှိသူကပြောပါတယ်။အခုလိုသတင်းစွာတွေပြီးမှာတော့ဘော်ဒူညာပတ်စင်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ချမ်းမာရေးနောက်ဥကျော်စံသားရဲ့မြမရေးသုံးသက်ချက်ပြီးတော့အားကစားကဏ္ဍတွေကိုဆက်နာစင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်ဆက်လို့ပြပြပေးပါအောင်ခင်ဗျာ
ရုရှားတပ်တွေဝိုင်းထားတဲ့ယူကရိန်းနိုင်ငံဒေသအများပြားကနေရက်သားတွေထွက်သွားနိုင်မှုအတွက်နောက်ထပ်အပြစ်ခတ်ရက်ဆဲမဲ့အစီအစဉ်တွေရုရှားကဒီကနေ့ကြီးညာပါတယ်နိုင်ငံအရှိနောက်ပိုင်းမျိုးတစ်မျိုးကနေထောင်ထဲရှိတဲ့လူတွေထွက်သွားနိုင်ပြီးတဲ့နောက်အခုလူကြီးညာတာပါဒီတော့တင်မှာပဲနိုင်ငံတောင်ပချန်းကအရက်သားတွေထွက်ခွာတဲ့လမ်းကြောင်းနောက်တစ်ခုကိုရုရှားတပ်တွေကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဆွဆွဲပြောဆိုပါတယ်ဆူမီမာရီယိုပိုးအန်နာဟူဒါဗိုနိုဗာကာအိုင်ဇီယန်နဲ့ကီးမျိုးတို့အနီးတခြားမျိုးနဲ့နေအရက်သားတွေထွက်ခွာနိုင်မဲ့လမ်းကြောင်းတွေကိုရုရှားကအတည်ပြုကြေညာခဲ့တယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အိုင်ရီနာဗယ်ရက်ချုကပြောပါတယ်။ဆူမီမျိုးကနေလူ9000ထွက်ခွာနိုင်ခဲ့တယ်လို့ဒုဝန်ကြီးချုပ်ဗယ်ရက်ချုကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့လည်းရုရှားတပ်တွေတင်ထားတဲ့မာရီယိုပိုးစိတ်ကမ်းမြို့မှာရက်စင်မီအနွေဓာတ်အစားအစာနဲ့ရေစတာတွေပြတ်တောက်နေပြီးလူတွေထွက်ခွာနိုင်ရေးအင်္ဂါနေ့ကကြိုးပမ်းချက်တွေမအောင်မြင်ခဲ့ပါဘူး။ရုရှားတပ်တွေကလူသားဆောင်တော်မှုအကူအညီတင်လာတဲ့ကုန်တင်ရင်တန်းကိုပြစ်ခတ်ခဲ့တယ်လို့ဒုဝန်ကြီးချုပ်ဗယ်ရက်ချုကပြောပါတယ်။မာရီယိုပိုးမြို့အခြေအနေဟာကဘာပြကိန်းဆိုင်နေပါပြီလို့ချက်ချင်းဒီတင်ပြောခွင့်ရဣရွန်ဝက်ဆန်ကပြောပါတယ်လူသားဆန္ဒမှုနေရာတွေကိုရုရှားကဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့အမေရိကန်ကာကွယ်ရေးဌာနကို VOA ကမေးတာမှာကာကွယ်ရေးဌာနအကြီးတန်းတာဝန်ရှိသူတူကမြောက်ဖက်ကဘယ်လာရုစ်ဒါမှမဟုတ်ရုရှားဘက်ကဦးတည်တဲ့ဘက်မှာလူသားဆန္ဒမှုနေရာပြင်ကြီးညာတာရုရှားဘက်ကယူသားမှုမရှိတာပဲလို့သတင်းတောက်တွေကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာသမ္မတရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီကနေ့မဲပေးနေကြပါပြီတောင်ကိုရီးယားခြေကံဥပဒေအရ၅နှစ်ကြာသမ္မတတက်တန်းအတွက်ဒုတိယအကြိမ်ထပ်ပြီးရွေးကောက်ပွဲဝင်ခွင့်မရှိတော့တဲ့လက်ရှိသမ္မတမွန်ကျင်းရဲ့နေရာကိုရယူနိုင်ဖို့သမ္မတကိုယ်စားလှယ်လောင်းတွေအကြိမ်နဲ့ရှင်ပြိုင်နေကြပါတယ်။ဒီထဲမှာအထက်ပြင်းနေတာကတော့သမ္မတမွန်ကျင်းအင်းရဲ့ဒီမိုကရက်တစ်ပါတီကသမ္မတကိုယ်စားလှယ်လောင်းတည်နေအုပ်ချုပ်ရေးမှူးကောင်လီကျဲမြူးနဲ့အတိုက်ခံကွန်ဆာဗေးတစ်ဖီဘယ်ပါဝါပါတီကသမ္မတကိုယ်စားလှယ်လောင်းအစိုးရဝတ်လွန်တော်ရဟောင်းယွန်းစုယူတို့ဖြစ်ပါတယ်။ဒါပေမဲ့လည်းလူသဘောထားစစ်တမ်းတွေအရသူတို့နှစ်ယောက်စလုံးကိုလူကြိုက်မများလာပဲမဲဆွယ်စည်းရုံးမွေးတွေဟာလည်းအချင်းပြတ်ချစားမှုဆိုင်ရာအပြန်အလှန်ဆွဆွဲချက်တွေပို့ကိုရေးတက်ခတ်မှုတွေနဲ့ပြင်းထန်လာပါတယ်။တောင်ကိုရီးယားနိုင်ငံမှာဥယျာဉ်ချမ်းမြေဈေးတွေအစမတန်ထိုးတက်နေတာလူငယ်အလုလက်မဲ့နှုံမြင့်မားနေတာနဲ့ကိုဗစ်ကာယရောဂါကြောင့်စီးပွားရေးကျဆင်းနေတာလို့အရေးကြီးဖြေရှင်းရမယ့်ပြဿနာတွေအများကြီးရှိနေတာပါ။ထိတ်ခပြေးနေတဲ့သမရကိုစလုံးနှစ်ယောက်စလုံးကိုလူကြိုက်မများပေမဲ့မဲပေးသူအရေးအတွက်ကတော့ယုံနေမသွားပဲဒီကနေ့ဒေသဆန်တော်ကြီးနေ့လယ်3နာရီအထိဆိုရင်မဲပေးဝန်ရှိသူစုစုပေါင်းအရေအတွက်ရဲ့68ရာခိုင်နှုန်းမဲပေးပြီးသွားကြပါပြီ။ဒါဟာပြင်2019ခုနှစ်သမ္မတရွေးကောက်ပွဲနေ့အလားတူအချိန်မှာမဲပေးခဲ့သူအရေအတွက်ထက်4ရာခိုင်နှုန်းပိုများပါတယ်။ ဒီလနောက်မိုင်းမှာကျင်းပမယ်လို့အမေရိကန်ဘက်ကကြေညာထားတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုရွှေ့ဆိုင်းထားတဲ့အကြောင်းနဲ့ကျင်းပမယ့်ရက်ကိုညှိနှိုင်းသွားမယ်အကြောင်းကမ္ဘောဒီးယားနိုင်ငံသားဝန်ကြီးက Riders သတင်းဌာနကိုပြောပါရယ်မလ28ရက်နေ့29ရက်နေ့တွေမှာထိပ်သီးအစည်းအဝေးကျင်းပမယ်လို့အမေရိကန်ဘက်ကကြေညာခဲ့ပေမယ့်အဲဒီရက်မှာအာဆီယံခေါင်းဆောင်တို့အစည်းအဝေးမတက်နိုင်တဲ့အတွက်ရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီး Prak Sokhon က Riders သတင်းဌာနကိုတယ်လီဖုန်းကတစ်ဆင့်စာနဲ့အကြောင်းပြန်ခဲ့တာပါကမ္ဘောဒီးယားနိုင်ငံကလက်ရှိအာဆီယံအလဲကျဥက္ကဋ္ဌဖြစ်ပါတယ်။ထိပ်သီးအစည်းအဝေးကျင်းပမယ့်ရက်ကိုအာဆီယံနဲ့ဂျူတင်ညီနိုင်တာမလို့ပဲအမေရိကန်ဘက်ကကြေညာခဲ့တာဖြစ်တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့ရက်ပိုင်းမှာပြောခဲ့ပါတယ်။အမေရိကန်အာဆီယံထိပ်သီးအစည်းအဝေးဟာသမ္မတဂျိုးဘိုင်ဒန်နဲ့အာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကနိုင်ငံရေးရာခံထားသူမဟုတ်တဲ့တာဝန်ရှိသူတဦးကိုပဲတက်ရောက်ဖို့ဖိတ်မယ်လို့အမေရိကန်နိုင်ငံရေးဌာနတာဝန်ရှိသူတဦးကပြောထားပါတယ်။ဒီဘက်ကတော့တခြားအာဆီယံခေါင်းဆောင်တွေတယောက်မဲ့ဒီလိုထိပ်သီးအစည်းအဝေးမျိုးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လည်းတယောက်ခွင့်မရဘူးဆိုတဲ့သဘောပါပဲ။ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးကချင်းမြင့်မဲ့2022ခုနှစ်အတွက်ရဲရင်သောအမျိုးသမီးများစုရရှိတဲ့သူတွေထဲမှာဒေါ်အီးတင်ဆောင်မောင်နဲ့ပါဝါမာရယ်။ဒေါ်အီးတင်ဆောင်မောင်ဟာလက်ရှိမှာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနဒုတိယဝန်ကြီးဖြစ်ပါရယ်။Bangladesh, Brazil, Colombia, Iraq, Liberia, Libya, Moldova, Nepal, Romania, South Africa နဲ့ Vietnam နိုင်ငံတွေကအမျိုးသီးတွေနဲ့အတူဒေါ်အီးတင်ဆောင်မောင်လဲဆုရှင်ဖြစ်ရွေးချယ်ခံရတာပါ။အသက်28နှစ်ရွယ်ဒေါ်အီးတင်ဆောင်မောင်ဟာ2015ခုနှစ်ကအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြသူတွေထဲမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံခဲ့ရပါတယ်။2020ခုနှစ်ထွေထွေရွေးကောက်ပွဲမှာလူ့ပေါင်းစည်ဒီမိုကရက်တစ်ပါတီကိုကူစားပြုပြီးရန်ကုန်နယ်ဒေသကြီးဗဗေဒံမြို့နယ်ပြည်သူ့တော်နေရာဘက်ဝင်ရောက်ရှင်နိုင်ခဲ့ပြီးမှရှုံးနိမ့်ခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲဝင်ရောက်ရှင်နေသူတွေထဲမှာသူဟာအသက်အငယ်ဆုံး90လောက်မှာ2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆင်အနာသိမှုကိုကန့်ကွက်ဆန္ဒပြသူတွေထဲမှာထင်ရှားသူတူဖြစ်ပါတယ်။မလ14ရက်နေ့အွန်လိုင်းကနေကျင်းပမဲ့ဆုချင်းမြင့်ပွဲမှာအမေရိကန်သမ္မတကတော်ဂျိုးဘိုင်ဒန်ကကြီးကြီးစကားပြောမှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကဆုချင်းမြင့်မှာဖြစ်ပါတယ်။အခုကမှစစ်တောက်တင်နောက်ရှိပြီဖြစ်တဲ့ဒီဆုဟာငြိမ်းချမ်းရေးတရားမျှတမှုလူ့အခွင့်အရေးကြားမှဒါရုညီညာရေးနဲ့ရန်သူညီညာရေးမတူကွဲပြားတဲ့အမျိုးသမီးနဲ့မိန်းကလေးတွေအားလုံးစွမ်းဆောင်ရည်မြင့်တင်ပေးရေးစတဲ့ကိစ္စရပ်တွေမှာကိုယ့်ရဲ့အသက်အန္တရာယ်နဲ့ကြုံတွေ့ရပေမဲ့လူရတ္တိစိတ်ဓာတ်ကြံ့ခိုင်မှုနဲ့ခေါင်းဆောင်မှုပိုင်းမှာသူမတူအောင်ထူးချွန်ပြောင်မြောက်တဲ့ကမ္ဘာတစ်ဝန်းကအမျိုးသမီးတွေကိုအတိအမှတ်ပြုပေးရတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနရဲ့မတ်လ7ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီစုကိုအရင်ကချင်းမြင့်ခံခဲ့ရသူတွေကတော့ပြည်ပခဒေသကအမျိုးသမီးနဲ့ကလေးငယ်ရေးဆောင်ရွက်နေတဲ့ကရင်တိုင်းရင်းသူလောကညောဖောကချင်ပြည်နယ်ထဲမှာစစ်ပွဲတွေရပ်တန့်ရင်ဆောင်ရွက်ခဲ့သူကချင်တိုင်းရင်းသူမတ်မေစပယ်ဖြူအန်ယူဂျီရဲ့လက်ရှိနိုင်ငံသားဝန်ကြီးဒေါ်စင်မအောင်နဲ့ဒီမိုကရေစီတက်ကြွလှုပ်ရှားသူမတ်ဖြူဖြူအောင်တို့ဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညာပိုင်းတိုမီတာ25 kHz 7683ညာပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗန်နီဇွဲလာနိုင်ငံကအမေရိကန်နိုင်ငံသားနှစ်ယောက်ကိုအင်္ဂါနေ့ကလွတ်ပေးလိုက်ပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့ကဗန်နီဇွဲလာမှာအစိုးရနဲ့ဆွေးနွေးပြီးတဲ့နောက်အခုလိုလွတ်ပေးလိုက်တာပါသူတို့နှစ်ယောက်ကတော့ဂူစတာဗိုကာရီနပ်စ်နဲ့ဟော်ဟေးအယ်ဘတ်တိုတို့ဖြစ်ကြပြီးစစ်ကိုလောင်စာစီကုမ္ပဏီရဲ့အကြီးအကဲတွေဖြစ်ကြပါတယ်။2018ခုနှစ်မှာအဖမ်းခံရတဲ့6ယောက်ထဲက2ယောက်ဖြစ်ပါတယ်။ဗန်နီဇွဲလားနိုင်ငံမှာမာယင်းစွာအဖမ်းခံထားတဲ့အမေရိကန်နိုင်ငံသား2ယောက်ကိုအင်ပြာခေါ်နိုင်ခဲ့သည်လို့သမ္မတဂျိုးဘိုင်ဒန်ကဒီနေ့ပြောပါတယ်။ဗန်နီဇွဲလားနိုင်ငံမှာပြီးခဲ့တဲ့ရေးသတ္တပအကုံကရောက်ရှိနေတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာသူတို့2ယောက်လွတ်မြောက်ရေးတော်မူကဗန်နီဇွဲလားနိုင်ငံကရေနံအပေါ်အမေရိကန်ကပိတ်ဆို့အရေးယူထားတာဖြေလျှော်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့ကလူ6ယောက်လွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့တာပါမနေ့အင်္ဂါနေ့တုန်းကရုရှားနိုင်ငံကရေနံတင်သွင်းနေတာကိုပိတ်ပင်ကြောင်းအမေရိကန်နိုင်ငံကကြေညာခဲ့ပါတယ်ဗင်နီဇွဲလားနိုင်ငံဟာရုရှားရဲ့မဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ကိုဗစ်ကပ်ဘေးကနှစ်နှစ်ကြာသွားခဲ့ပေမဲ့ကာကွယ်ဆေးကိုဖြတ်ရန်မှာကြော်မကောက်ကြားမကောက်မညီမမျှဖြစ်နေတာကြောင့်ပုံပြစ်ရှိကြနိုင်တယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကဗိုလ်ဒုနေကတရိပ်ပေးလိုက်ပါတယ်ကမ္ဘာတစ်ဝန်းမှာ446သန်းကျော်ကိုဗစ်ဖြစ်ခဲ့ပြီး6သန်းကျော်သေဆုံးခဲ့တာနဲ့အတူကပ်ဘေးဟာတန်ပေါင်းများစွာသောလူတွေရဲ့ကျန်းမာရေးနဲ့ဘဝတွေပေါ်ဝမ်းနဲ့ချီကွဲစွာကြောက်ခဲ့ပါတယ်။ စိတ်ကြမ်းမာရေးအပေါ်လဲမရေမတွက်နိုင်တဲ့အောက်ခဲ့ပါတယ်လို့ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကကဘေးဒုတိယနှစ်ပတ်လည်ချိန်ကြမှာပြောထားပါတယ်။တလောက်ကာကွယ်ဆေးလုံးပေါင်း1600ထောက်ပြီမဲ့လူသန်းပေါင်း3000နီးနီးဟာကာကွယ်ဆေးပထမအလုံးရဖို့စောင့်နေရတော့ဖြစ်ပါတယ်လို့သူကပြောပါတယ်။အခုလိုကြဆုံးနေရတာဟာမူဝါဒနဲ့ဘတ်ဂျက်ဆိုင်ရာဆုံးဖြတ်ချက်တွေရဲ့တည်ရရလာ ကျပ်ပြီးအဆုံးတက်ရအောင်ပြန်နေဆောင်ရွက်ကြပြီးလူ့သမိုင်းရဲ့ဒီဝမ်းနဲ့ကြအခန်းကိုတခါတည်းလုံးဝပိတ်ပစ်လိုက်ကြဖို့ကုလသမဂ္ဂကင်းမှုချုပ်ကကြေညာချက်အဆုံးမှာစော်ဩသွားပြပါတယ်အမေရိကန်တပ်ရကျိုးပိုင်တန်ကရုရှားရင်းနှံတည်သွင်းတာပိတ်လိုက်ကြောင်းကြေညာအပြစ်တည်းအကြမှာရင်းနှံစည်းကမှန်မှန်တက်ပြီးဝေကြီးစည်းကွက်ကတော့တက်တဲ့နေရာတက်ကြတဲ့နေရာကြနေပါလေ တို့ကျရှာဟန်ဟောင်ကောင်နဲ့စိုးစိုးကွက်တွေရဲ့ဆိုင်ရာအညွန့်ငယ်တွေကတုံကျ3.3ရာခိုင်နှုန်းကနေ1.3တိရာခိုင်နှုန်းအကြာကျသွားကြပြီမဲ့ထိုင်ပင်ညွန့်ငယ်ကတော့1.3တိရာခိုင်နှုန်းတက်သွားပါတယ်။ဩစတြေးလျဘရစ်ဒိန်းပြင်သစ်တဲ့ဂျာမနီကစတော့အညွန့်ငယ်တွေက1ရာခိုင်နှုန်းကနေ4ရာခိုင်နှုန်းအတွင်းအတက်သွားကြပါတယ်။ရွှေက3.3ရာခိုင်နှုန်းတက်သွားပြီးတောင်ဆဈေး2500လီတာကချောက်တုံကျဒေါ်လာပ ကျွန်တော်တို့ရဲ့အမေရိကန်နိုင်ငံတွေကရုရှားရေနံတင်သွင်းမှုကိုပိတ်လိုက်ကြတာကြောင့်ဝယ်လိုအားနဲ့ရောင်းလိုအားအချိုးမညီဖြစ်နေပြီးကမ္ဘာရေနံစည်းတက်နေရတာဖြစ်ပါတယ်။အစိုးရနိုင်ငံရဲ့အရှိတ်ကကြီးမှာလူ20နှစ်ယောက်အသက်ဆုံးပါသွားခဲ့ရတော့ရေလွှမ်းမှုပဲဖြစ်တဲ့နောက်ဘူအစိုးရရေးပေါ်အခြေအနေကြီးညာမယ်လို့ဝန်ကြီးချုပ်ကဗိုလ်ဒူးနေကပြောကြပါတယ်။
New South Wales ပြည်နယ်မြောက်ပိုင်းဒေသလစ်မိုးကိုတွားရောက်စဉ်အတွင်းမှာဝန်ကြီးချုပ်စကော့ဘော်ဒ်ဆန်ကအခုလိုပြောလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တွင်အယ်ဒီမာလူလေးယောက်တိတ်ဆုံးခဲ့ရတာပါ။နယူးဆောက်ဝေးလ်စ်ကွင်းစ်လန်ပြည်နယ်တွေမှာရာသီဥတုဆိုးဝါးနေပြီးရေလွှမ်းမှုကတည်းကဂျုံတွေ့နေရတာဖြစ်ပါတယ်။အရေးပေါ်တဲ့စစ်ရရှိအောင်ဆောင်ရွက်ကြပြီးအကူအညီတွေပေးရမှာကျိုးန ဒီနေ့ဆိုရရဲ့ပြေဝင်တောက်စုချက်ကိုစောင့်ဖို့မလိုပဲဘူဆိုရကလည်းတိုက်ရိုက်အကူအညီပေးသွားနိုင်မှာဖြစ်ပါတယ်။ညီနေဆိုရရဲ့ပြေဝင်တောက်စုချက်ကိုစောင့်ဖို့မလိုပဲဘူဆိုရကလည်းတိုက်ရိုက်အကူအညီပေးသွားနိုင်မှာဖြစ်ပါတယ်။ညူးဆောက်ဝဲစ်ပြည်နယ်ရဲ့လူရည်အထူးအဆောင်လက်ဖြစ်မြို့တော်လက်ဖြစ်တဲ့ဆစ်ဒနီမြို့အတွက်ဒီနေ့ဟာမိုးများဆုံးနေ့ဖြစ်နေပါတယ်။ The
VOA American တဲ့မက်စလာကူရနဲ့ဘော်ဒူညာထိတဲ့ရောက်တဲ့တွင်ကိုကိုကျော်ကျော်သိနေဥတ္တမောက်တန်းတို့ပြောပြပေးခဲ့ကြတာပါအခုဆက်ပြီးဒီမှာဒီအောင်စုံပင်ပေးဖို့ချက်တွေကိုပြောပြမှာပါပထမဆုံးတော့ယူကရိန်းအတွက်အမေရိကန်ကဘီလီယံတွေချီကူညီမဲ့တဲ့တွင်ပါယူကရိန်းနိုင်ငံအတွက်စီးရင်းနဲ့စာနာမှုဆိုင်ရာအကူအညီဖြစ်အမေရိကန်ဒေါ်လာ14ဘီလီယံထိရှိမဲ့အကူအညီထောက်ပံ့တွေပေးသွားဖို့အမေရိကန်လွှတ်တော်ကမနေ ကိုလွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့သမ္မတဂျိုးဘိုင်ဒန်ကြီးညာပြီးမချာခင်မှာပဲအခုလိုယူကရိန်းကိုကူညီပေးမဲ့အစီအစဉ်ကိုလွှတ်တော်အမတ်တွေကထောက်ခံအတည်ပြုပေးခဲ့ကြတာပါဒီကြောင့် VOA လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်းဂျစ်ဆန်ပေးပို့ထားတဲ့သတင်းကိုကိုဇော်ဝက်လိုင်ကပြောပြပေးပါဦးခင်ဗျာ
တရင်ပတ်တော်ကြာညီနိုင်ဆွေးနွေးမှုတွေလှုပ်ဆောင်ခဲ့ကြပြီးတဲ့နောက်တမရအင်ဂျီရောကအဆိုပြုထားတဲ့ပမာဏနဲ့များပြီးဒေါ်လာဘီလီယံပေါင်းများစွာပါဝင်တဲ့ကူညီထောက်ပံ့မှုတွေယူကရိန်းကိုပေးသွားဖို့အမေရိကန်လွှတ်တော်ကသဘောတူလိုက်တာပါဒါဟာအမေရိကန်ရဲ့ကူညီပေးမှုအစပဲရှိသေးတယ်လို့ဒီမိုကရက်လွှတ်တော်အမအဒမ်ရှစ်ကပြောပါတယ
် I think the world has to respond and
ဒီဒုက္ခသည်တွေကိုကဘာကကူညီပေးတင်တယ်လို့ကျွန်တော်ထင်ပါတယ်ဒီအကူအညီဟာအစပဲရှိသေးတယ်လို့ကျွန်တော်နားလည်ပါတယ်စီးပွားရေးစည်ရေးနဲ့စာနာမှုဆိုင်ရာအကူအညီဒေါ်လာ12ဘီလီယံပါအကူအညီတွေထပ်လာအောင်ပ
ါပါပိုလန်နိုင်ငံကလည်းယူကရိန်းကို MiG-29 တိုက်လေယာဉ်တွေကူညီပေးသွားမယ်လို့ပြောကြလိုက်တာကြောင့်ယူကရိန်းအတွက်စည်ရေးအရာအကူအညီတွေထပ်မံရရှိဖို့အလားအလာရှိပေမဲ့ဘီရိုကရေစီစနစ်ကြောင့်ကြံ့ကြာမဲ့အပေါ်ဒီမိုကရက်အထက်လွှတ်တော်အမတ်ဘင်ကာဒင်လိုပုဂ္ဂိုလ်တွေကစိုးရိမ်နေပါတယ
် Ukraine with the defensive lethal weapons
ယူကရိန်းလိုအပ်နေတဲ့ထိရောက်တဲ့လက်နက်တွေကိုကူညီပေးဖို့ညီညွတ်တဲ့သဘောတူထားကြပြီဖြစ်ပါတယ် ကျွန်တော်ရဲ့မဟာမိတ်နိုင်ငံတွေဘက်ကလည်းဒီတိုင်းသဘောတူကြပါတယ်။ Ukraine လိုအပ်တဲ့လက်နက်တွေကိုပေးဖို့ကျွန်တော်တို့ထည့်ရောက်လုပ်နိုင်ကြပါတယ်။ဒါပေမဲ့လည်းလင်းအင်းတွေ Ukraine ကိုပို့ဖို့ဘာကြောင့်ကြန့်ကြာနေရတယ်လဲဆိုတာကျွန်တော်နားမလည်နိုင်ဘူးဖြစ်နေတယ်။သမ္မတ Zelensky ကဒါရီတူကပါတယ်လို့လည်းတောင်းဆိုထားပါတ
ယ်။ Ukraine ကိုဝန်ရောက်တိုက်ခိုက်မဲ့သမ္မတ Putin ရဲ့ဆုံးဖြတ်ချက်ဟာရုရှားနိုင်ငံအနေနဲ့နှစ်ပေါင်း30လောက်တိစောက်ခဲ့ရတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖျက်ဆီးပစ်လိုက်တယ်လို့ဖြစ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကထိတ်တန့်အရာရှိတူဖြစ်သူဗစ်တိုးရီယာနူလန်ကပြောပါတယ
်
သမ္မတပူတင်ကယူကရိန်းကိုတိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲရုရှားကိုအကျဉ်းချသလိုဖြစ်နေပါတယ်။ credit card တွေ ATM card တွေအလုံးမလုံးတော့တာကြောင့်ငွေကြေးလည်ပတ်မှုခက်ခဲနေပါတယ်။ပြည်ပကတင်သွင်းတဲ့အစားအစာ၊နည်းပညာနဲ့တခြားကုန်ပစ္စည်းတွေတဖြည်းဖြည်းခန်းချောင်လာနေပါပြီ။ရုရှားကနောက်ဆုံးလွတ်လပ်တဲ့သတင်းဌာနလည်းပိတ်လိုက်ရပါပြီ။တစ်ချိန်တည်းမှာပဲစစ်အတွက်ကုန်ကျစရိတ်တွေထောက်ပံ့နိုင်မှုအစိုးရကငွေတွေကိုပုံနှိပ်ထုတ်နေပါတယ်။
ရုရှားကလောင်စာဆီတင်သွင်းမှုပိတ်ပင်လိုက်တဲ့အတွက်အမေရိကန်ပြည်သူတွေအပေါ်ထိခိုက်မှုရှိနေပြီးမရဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုပါတီနှစ်ခုစလုံးကထောက်ခံကြပါတယ်။ဒါနဲ့ပဒီမိုကရက်အထက်လွှတ်တော်မှရစ်ချတ်ဘလူမင်သောက
သူ willing to make sacrifices to support the kind of
ယူကရိန်းတွေတိုက်နေတဲ့တတိရှိတဲ့ဒီမိုကရေစီကိုထူးချွန်စွာခုခံကာကွယ်မှုမျိုးတွေအမေရိကန်တွေကအနစ်နာခံလို့ရှိကြပါတယ်။ဒါပေမဲ့ဓာတ်ဆီဈေးတွေအရန်တက်မသွားအောင်လဲကျွန်တော်တို့လုပ်ဖို့အရေးကြီးပါတယ်။
ဒါပေမဲ့ဒီလိုကူညီပေးမှုတွေဟာအမေရိကန်အနေနဲ့စစ်ရေးအရဓာတ်ရိုက်ပါဝင်ပတ်သက်တာမျိုးမဖြစ်ဖို့လိုတယ်ဆိုတာကို Republican Party ရဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ကသတိပေးပြောကြားပါတယ
် prepared to directly engage with the Russians
Ukraine ရင်းနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံအပါအဝင်ဗန်နီတိုးအဖွဲ့ဝင်နိုင်ငံကမှရုရှားနဲ့စစ်ရေးအရဓာတ်ရိုက်ထိတွေ့ရမယ်အဖြစ်မျိုးလိုလားမယ်လို့ကျွန်တော်မထင်ပါဘူး
ယူကရိန်းကိုပေးမဲ့အကူအညီတွေပါဝင်တဲ့အစိုးရအသုံးစရိတ်ကိုလွှတ်တော်ကအခုသတင်းမှတ်ကုန်မှာအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။အမေရိကန်အနေနဲ့ယူကရိန်းအတွက်စစ်ရေးနဲ့စာနာမှုဆိုင်ရာအကူအညီဘီလီယံတွေနဲ့ချီပေးမဲ့သတင်းပြောပြကိုဇော်ဝက်လိုင်းပြောပြခဲ့တာပါ။အခုတော့မြန်မာနိုင်ငံမှာလက်နက်ကြီးကျလို့ရင်းမာပင်ရွာကန်ဆယ်ဦးကျော်တိုက်ဆုံခဲ့ရတဲ့အကြောင်းပါ။စကိုင်းတိုင်းရင်းမာပင်မြို့နယ်လက်ပံတော်ကျွေးရမှာမနေ့ကစစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်လူသေပြောက်ရှိခဲ့ပြီးဒီကနေ့အထိရုံလောင်း17လောင်းထက်မနည်းတွေ့ရှိထားတယ်လို့လူမှုကယ်ဆယ်ရေးသမားတွေကပြောပါတယ်။အနီးအနားကတီးကုန်းရွာမှာလည်းဒီနေ့မနေ့ပိုင်းအထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းရင်းမပင်မြို့နယ်လက်ပံတော်ကြီးရွာမှာမနေ့မနေ့ပိုင်းတုန်းကစစ်ကောင်စီကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြောင့်အရတားပြည်သူတွေတေဆုံးမှုရှိခဲ့ပါတယ်။တေဆုံးသူတွေကိုလက်ပံတော်ရွာရဲ့ဖုံကြီးကျောင်းဘေးကနေအိမ်တစ်ခုမှာမီးရှို့ထားခဲ့တာတွေ့ရပြီးအဲ့ဒီမှာရုပ်အလောင်း10လောင်းတွေ့ခဲ့ရတယ်လို့လူမှုကယ်ဆယ်ရေးလုပ်နေတဲ့ဆရာတောင်းက VOA ကိုပြောပါတယ်။ဒါအပြင်ကန်တာရွာဖုံကြီးကျောင်းမှာလည်းအလောင်းတစ်လောင်းတွေ့ရှိရတယ်လို့ပြောပါတယ်။
ကိုကြည့်ရတာတော့လေတော့လောဖုန်းကြောင်းရဲ့ငါးချက်ကအိမ်ကိုမြှို့ပြီးတော့အဲ့ဒီမြှို့ထားတဲ့အိမ်ထဲမှာဟိုဘောနဲ့ဂျိုလောင်းဆယ်လောင်းကြည့်တယ်ဗျ။လေတော့ရွာကဟိုဘောဥပြဝင်းအိမ်ရှင်မဒေါ်သိန်းကနောက်ပြီးတော့ကျတော့အဥပြဝင်းတမီးမမဝင်းနဲ့အဲ့မမဝင်းကဟိုကလေးပေါ့ဗျာ။ပအဝင်းကျင်ကလေးပေါ့အဲ့ဒါပါတယ်။ပြေစာနဲ့အတူအလုံးပေါင်းဂျိုလောင်းဆယ်လောင်းကြည့်တယ်ဗျ။နောက်တစ်ခုကဆန်စာအကြောင်းပြားခမ်းထဲမှာလည်းပဲတန်တရာဒေါ်သိန်းရဲ့ဂျိုလောင်းဒီလူတူပြီးတာမဟုတ်တဲ့ဂျိုလောင်းကိုလည်းတွေ့တယ်ဗျ။ကတဲ့လောင်းပြင်းနေအဲ့ဒါနောက်ထပ်ရှင်းလင်းလင်းစရာတွေပြန်နေတယ်နောက်ထပ်ကိုပျောက်ဆုံးနေတဲ့ဟိုဟာရှိသေးတယ်သူကရှားပြပြကြတော့
အင်အား80လောက်ရှိတဲ့စစ်ကောင်စီတပ်တွေဟာမနေ့တုန်းကလက်ပံတော်ကျေးရွာဘက်ကိုဝင်လာပြီးလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာကြောင့်စစ်ဘေးရှောင်တွေရှိရာဖုံကြီးကျောင်းပေါ်ကျရောက်ပြီးအရသာပြည်သူတွေတုံးခဲ့ကြရတာလို့ဒေသခံတွေကပြောပါတယ်အဲ့ဒီနောက်ပိုင်းပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားလက်ပံတော်ရွာတဝိုက်မှာထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့လည်းပြောပါရယ်စစ်ကောင်စီတပ်တွေဟာဒီကနေ့မနက်ပိုင်းလက်ပံတော်ရွာကနေထွက်သွားပြီးတဲ့နောက်တီးကုန်းရွာအနီးမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လူမှုကယ်ဆယ်ရေးလုပ်နေတဲ့ဆရာတောင်းကပြောပြပါရယ
်လမ်းဒီဝဲရအကုန်လုံးတော့ပြစ်ထွက်သွားတယ်ဗျလက်မကြီးလက်မငယ်အားလုံးအစုံနဲ့ပဲပြစ်ထွက်သွားတယ်ပြန်လေတီးကုန်းကြီးရွာရဲ့အနောက်ဘက်ကဟိုဖုန်းကြီးကျောင်းနောက်ဘက်ကဆရာကုန်းပေါ်မှာစီကူရီတပ်ဆက်ထားတာ
လက်ရှိမှာတော့တီးကုန်းရွာရဲ့အနောက်ဘက်ဖရကုန်းနေရာမှာစစ်ကောင်စီကတပ်ဆွဲနေရာယူထားတဲ့အတွက်စီရဲတင်းမာနေတဲ့အခြေအနေမှာရှိနေတယ်လို့ပြောပါတယ်။ပစ်ခတ်မှုတွေရှိနေစေဖြစ်လို့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေနေရက်ကိုပြန်မလာနိုင်သေးဘူးလို့ကန်တာရွာကတူကပြောပါတယ်။
ဒေသခံတွေမှာစားတောက်ရဲ့အခက်အခဲရှိနေတယ်လို့လည်းပြောပါတယ်။ကိုပြန်းလာနိုင်နေပါဦးကြာဟိုဒီကုန်းဘက်ကိုရောက်တော့ဒီကုန်းဘက်ကလည်းစစ်ကြောင်ဆက်တာတွေကြားရတယ်ဒီဟိုထပ်ပြီးရေးနေရတယ်။ဟိုတလျာတော့တော့လည်းမှာဖြစ်တယ်လို့လည်းမုခါလေးတွေထိုးပြီးတော့အေးကြတယ်လို့ရှိတယ်။အခုဘာလဲလဲလေးတွေပေါ့လေမုခါလေးအော်ပြီးအေးရတယ်လို့ရှိတယ်။လဲနောက်မှာဘာလဲလို့ပါတော့လေနေကြီးပေါ်ဒီတိုင်းဖြ
ကျွန်တော်တို့နိုင်ငံအပါအဝင်ဘယ်နေတို့အဖွဲ့ဝင်နိုင်ငံကမှတည်သားခံပြည်သူတွေနဲ့ကာကွယ်ရေးတပ်ဖက်ကပြောဆိုထားကြပါတယ်ရှင်။ရှင်မပင်မျိုးလက်ပံတော်ခြေရွာမှာစစ်ကောင်စီလက်နက်ကြီးကြောင်ရွာကန်ဆယ်ဦးကျော်တိစုံခဲ့ရတဲ့ကြောင်းမဆင်မှုပြောပြခဲ့တာပါ။အခုဆက်ပြီးတော့ဒီစနေကနေစတပတ်မီပြတ်တာကနှစ်ဆယ်လေးနှစ်ကြာမဟုတ်ပဲအချိန်ပိုင်းပဲလို့ကြေညာဖို့ရှိကြောင်းလက်စစ် dengue pipeline tubing ni dah ni. Tercah dah terlalu dah ni arah juga. Lepas ni nolam api ni dah ni tu. Tercuh ni arah itu nasi ni ni wayang syocha dah melu. Lepas ni soin tenaga cina tagi balai. Tapi melu lu jamaro nasi ni ni wayang syocha mesra kisah gu. Sian sian ni masih dulu. Lepas ni malah dia gu naib bawanya sah mitya ni dia tu le megu ni cuni jamaro. Adi tu tiga pagu seluruh balai. Siangonga pola ni tu gu tanya tu dia pibau kena.
Lujang lobiaga people le sese dalain tu pokwe kara, nasi dua dengui kalung logo ga jauh pilihan pilihan ni abawin. Kalan si dengui tungda api seyongu pilihan layari jang, di lama masalah seni ane gani bo sese ane ti, tu di dalikut nasi ni ayu yang show tua melu, sese ne swain tenaga topian tarawa. Dah mele peniari gu belu leca pime, dia gu cing belau ti pime suari gu di jejam topian aja, lujang mau ibamuri sini wale. Yang show cha mesuaga.
นัสลีนายมีเพียงเมลุสุรามะหุบเนี่ยญูเนี่ยไล่เล่จ้ามีปีได้ซีซั่นဖြစ်တယ်လို့တစ်စစ်တာပေးရေကော်ပိုရေးရှင်းရဲ့ဒါရိုက်တာဖွဲ့ဝင်ဦးရေကျော်ကပြောပါတယ်ပြမျိုးနယ်တွေကိုဘယ်ချင်းပြီးမယ်ဆိုတာကတော့သက်ဆိုင်ရာကဒီရဲ့ပိုင်းထဲမှာသိစိတ်ထုတ်ပြန်ပြီးမယ်လို့သူကပြောရေးကိုပြောပါတယ်ဒါနိုင်ကျင်လိုက်ပေါ့နော်သူကပေါ့ထုတ်ပြီးနိုင်တယ်ဒါအဆုံးမူနဲ့ကျွန်တော်ကဒီဟို
ထုတ်လုပ်တဲ့ကုန်ကြစည်းကကြီးလာတယ်လို့ဘလူးချောင်းရီယာလက်စစ်ကရတဲ့ဒါလိုင်းတချို့ဖောက်ခွဲခံရတာကြောင့်ဆိုပြီးသူကပြောပါတယ်မြမလင်းသတင်းစာမှာလည်းအခုနောက်ပိုင်းမိပြရတဲ့အကြောင်းရင်းဖြစ်အဲ့ဒီကိစ္စတွေကိုထည့်သွင်းဖော်ပြထားပါတယ
်လက်ရှိဟို LNG တဲ့ကိုလေကျွန်တော်တို့ဒီနေ့နဲ့ကကြောင်ဒါထုတ်လုပ်တဲ့နေ့နဲ့ကကြောင်ဝယ်ပြီးတော့မတုံးနိုင်တာကြောင့်ကျွန်တော်တို့ထုတ်လုပ်မှုနေတာဖြစ်ဆက်ပါပါလေနောက်တစ်ခုကကျွန်တော်တို့ဒီလော့ပီထားတဲ့လူထောင်နေကျွန်တော်တို့စစ်ဆန်တဲ့တွင်းနဲ့အားအလိုင်းတွေပေါ့မာဒတိုင်းတွေကျွန်တော်တို့ဖြစ်ရှိခိုင်းရတာပေါ့နော်အဲ့ဒါလေးတွေကျွန်တော်တို့ပြင်ဆင်ဖို့အချိန်မရသေးတဲ့ကြောင်ကျွန်တော်တို့ဒါထုတ်တာအပြည့်မရဘူးပေါ့နော်နောက်တစ်ခါအခုကျွန်တော်နေရာနေကြရတဲ့အခါကျောင်းကြီးကျွန်တော်တို့ရေလောင်ကန်ထဲမှာရှိရကြီးလေပဲကလည်းကြာလာတယ်ဆိုတော့ကျွန်တော်နာမည်မိုးရသည်မတိုင်ခင်ကိုကျွန်တော်ထိမ့်ပြီးတော့မှရေလောင်ကန်ကရှိထုတ်လို့နဲ့ဒီအားစတင်မောင်းနေကိုထိမ့်ပြီးတော့မောင်းနေရလို့ဒီနေ့ကျွန်တော်အဲ့ခုနပြောတဲ့ channel ကြီးကြာပါလား
တနင်္ဂနွေတိုင်းတာနဲ့အမြင့်ဆုံးဓာတ်ထုတ်လုပ်နိုင်မှုက4200မီကာဝက်ရှိပြီးတော့အခုလိုချင်းတွေကြောင့်1200မီကာဝက်ရွေးချသွားတယ်ဆိုပြီးတော့လက်စစ်နဲ့စွမ်းအင်ဌာနကထုတ်ပြန်ပါတယ်တနင်္ဂနွေရက်ပြင်းမြောက်လက်စစ်သုံးဆမှုကတက်ကို2600မီဂါဝတ်ပဲရှိတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါရတယ်။ဒီဖော်ပြချက်အတိုင်းဆိုရင်တော့တနင်္ဂနွေလုံးကို80ရာခိုင်နှုန်းမီးပေးနိုင်ရတဲ့ဘာကြောင့်မီးပေးမဲ့ကိစ္စဖြစ်လာတယ်လဲဆိုပြီးတော့မီးခွန်းထုတ်မကြေမနပ်မှုတွေရှိနေပါတယ်။အခုတလောနိုင်ကောင်းများစွာမီးပြက်လာတယ်လို့မီးပေးချိန်ကလည်းမမှန်တော့တာကြောင့်မြို့နယ်လိုက်မီးလာမဲ့အချိန်အတိအကျထုတ်ပြန်ပေးတဲ့နယ်လို့ရန်ကုန်ကမုတ်လုံငန်းရှင်တူကဗီဒီယိုကိုပြောပါရတယ
်။အခုလက်ရှိကဥမာကျွန်တော်တို့ဟာပတ်လေးနိုင်လုံးမှာတနင်္ဂနွေကမီးလာတဲ့ရက်တွေလည်းရှိတယ်။အဲ3နိုင်3နိုင်နဲ့မီးရတဲ့ရက်တွေလည်းရှိတယ်။အဲတချို့ရက်ကြတယ်လည်း24နိုင်မှာ10နိုင်လောက်မီးရတာလည်းရှိတယ်။ဒီကတော့မမှန်တာပေါ့။မမှန်ပြီးတော့ဘယ်ချိန်လာလို့ဘယ်ချိန်ပြန်မှမသိတဲ့အနေအထားမျိုးနဲ့
မီးမလာတာကြောင့်လုပ်ငန်းရှင်တွေထိခိုက်ညစ်နာနေရတဲ့ဆိုတဲ့အတန်တွေလည်းဒီအပိုင်းထဲမှာကြားနေရပါတယ်။73စီကလည်းတရှင်ထိုးဈေးတက်နေပြီးတော့မီးစနစ်လက်ပတ်ရတဲ့လုပ်ငန်းတွေဆိုလို့ရှိရင်ရေရှည်တောက်မခံနိုင်ကြပါနဲ့လုပ်ငန်းပိတ်သိမ်းရတဲ့အခြေဖြစ်လာနေပါတယ်ခင်ဗျာ။
ဒီစနေကစတပတ်မီပြက်မှာက24နိုင်မဟုတ်ပဲအချိန်တိုင်းပဲဖြစ်တယ်လို့တာဝန်ရှိသူပြောပြခဲ့တာကိုကိုသားညီကိုပြောပြခဲ့တာပါအခုဆက်ပြီးတော့စစ်ကောင်စီရွေးကော်ကငွေစင်းစစ်မဲ့သတင်းပါရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီနေနဲ့ပြည်အောင်စုရွေးကော်ပွဲကော်မရှင်ကပါတီစင်းစရာတွေစစ်ဆေးခံမယ်ဆိုတာကိုလက်မခံနိုင်ဘူးလို့ညင်းပယ်လိုက်ပါတယ်အခုလက်ရှိကော်မရှင်ဟာရွေးကော်ပွဲအစိုးရကဖွဲ့ထားတာမဟုတ်ပဲ အာနာသိန်းစစ်ကောင်စီကဖွဲ့ပေးထားတာကြောင့်လို့ပြောပါတယ်ဒီကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုကိုငင်းချမ်းပြပြပေးပါဦးခင်ဗျာ
ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ALDပါတီကိုမတ်လ10ရက်နေ့နောက်ဆုံးထားပြီးပြည်နယ်ရွေးကောက်ပွဲကော်မရှင်ရုံးမှပါတီစင်းစရားတွေလာရောက်အစ်ခံမှုတက်ဆိုင်ရာအာဏာပိုင်တွေကအကြောင်းကြားထားတာပါ ALD အနေနဲ့ကော်မရှင်ကိုတွားရောက်အစ်စေးမခံဘူးလို့ပါတီအနေနဲ့ဆုံးဖြတ်လိုက်တဲ့အကြောင်း ALD ပါတီပြောခွင့်ရဦးမြတ်ထွန်းကပြောပါတယ်
ကျွန်တော်ကလည်းပြန်ပြီးတော့ကျွန်တော်အကြောင်းမကြသေးဘူး။ဒါပေမဲ့ကျွန်တော်အရှိဝေမှာတော့ဆုံးဖြတ်တော့ရှားရတယ်။ဟုတ်ကဲ့ကျွန်တော်တို့ကတော့ပါတီကိုရည်ရွယ်မယ်ဆိုလို့ရှိရင်လေဒီဘာမှမတက်မှုပေါ်ပါဘူး။သူတို့ကလည်းသူတို့လုပ်ပေးမှုသူတို့လုပ်တာကိုကျွန်တော်ပါတီနေကလည်းကတော့ဆွဲရောက်ပြီးတော့စစ်စစ်မခံဘူးဆိုတာအဲ့လိုဆုံးဖြတ်ရတယ်။မြန်မာနိုင်ငံမှာစစ်တပ်ကရွေးကောက်ပွ
ကိုစစ်ဆေးနေတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိပြည်အောင်စုရွေးကောက်ပွဲကော်မရှင်ကစစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်တာကြောင့်အယုံအကြည်မရှိဘူးလို့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီပြောခွင့်ရဦးမြတ်ထွန်းကပြောပါတယ်။
ဒီတော့ဒီဘောက်ခံတဲ့အစိုးရတခုရဲ့ UVC ဒီမဟုတ်တဲ့ခါကျတော့ကျွန်တော်ကလည်းအဲ့ဒါလေးလေးလောက်ကျွန်တော်ကြိုးကျင်တယ်။ဟောဆိုအမှန်ကမှန်ကတော့ကျွန်တော်ရွေးကောက်ခံတဲ့ဟိုရွေးကောက်ခံတဲ့ဟိုနဲ့တက်လာတဲ့အစိုးရဆိုလို့ရှိရင်တော့ကျွန်တော်ကဒီဟိုမျိုးဖြစ်တယ်။ဒါပေမဲ့အခုဒီလိုပုံစံမျိုးဆိုလို့ရှိရင်အစားလုံးကလည်းကျွန်တော်ကဒီ UVC နဲ့ပတ်သက်ပြီးတော့လည်းကျွန်တော်ရွေးကောက်ဟိုကမဟုတ်တဲ့အစိုးရမဟုတ်တဲ့အတွက်ကြောင့်ကျွန်တော်လည်းနည်းနည်းအယုံနည်းနည်းအယုံကြည်ရှိဘူးဆိုတဲ့ဘက်ကိုကျွန်တော်ပြောချင်ပါတယ
်။ရခိုင်ပြည်နယ်အတွင်းဩဇာကြီးတဲ့ရခိုင်မျိုးသားပါတီ ANP ပါတီကတော့အာဏာသိမ်းတာကပြီးခဲ့တဲ့2021ခုနှစ်ကတည်းကပါတီစည်းစရာတွေကော်မရှင်မှာအစစ်ဆေးခံခဲ့ပြီးပြီလို့သိရပါတယ်။မြန်မာတပီလုံးနဲ့ဆိုရင်အာဏာသိမ်းခံရတဲ့အစိုးရအဖွဲ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းပြည်နယ်မှာဩဇာအစည်းဆုံးပါတီရှမ်းတိုင်းသားများဒီမိုကရေစီပါတီတို့ကလည်းကော်မရှင်မှာသွားပြီးပါတီစည်းရင်းစရာစစ်ဆေးဖို့ဆိုတာကိုမလိုက်နာခဲ့ပါဘူးဒီပါတီနှစ်ခုစလုံးအနေနဲ့မတ်လ9ရက်နေ့နောက်ဆုံးထားပြီးလာရောက်စစ်ဆေးမခံဘူးဆိုရင်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့အရေးယူသွားမယ်လို့ကော်မရှင်ကတတိပေးထားပါတယ်ဘလို့တတိပေးပါစေသူတို့အနေနဲ့ကော်မရှင်ကိုသွားပြီးပါတီစည်းရင်းစရာအစ်စ်ခံဖို့မရှိဘူးလို့ SNLD အထွေထွေအတွင်းရေးမှူးဆိုင်းလိတ်ကပြောပါတယ်
ကျွန်တော်ကလည်းသုံးချက်ထားပြီးသားလေအဲ့ဒါအရှင်းမခံဘူးဒီနေ့ကြော်ပြီးတော့မှလည်းတို့သုံးချက်မှာပေါ့နော်ဒီနေ့ကြော်သေးတယ်ဆိုတော့သုံးချက်လို့မရတော့ပါဘူးကျွန်တော်တို့သဘောထားတော့အရင်သုံးချက်ထားတဲ့အတိုင်းပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ကတော့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆင်အာနာသိမ်းပြီးနောက်ပိုင်းမှာပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ဒုဥက္ကဋ္ဌတွေဖြစ်တဲ့ဦးဝင်းမြင့်နဲ့ဒေါက်တာဇော်မြင့်မောင်တို့အပါအဝင်ပါတီဗဟိုအလုံးမှုဆောင်အယောက်20နီးပါးအဖမ်းခံထားရတာနောက်ပြီးပါတီစည်းရင်းတွေကင်တွယ်ဆောင်ရွက်နေတဲ့ပါတီဗန်နာရေးမှူးတူဦးဖြစ်တဲ့ဦးသိန်းဦးဟာလည်းဖမ်းဆီးခံထားရတာအပြင်စည်းရင်းတွေထိန်းသိမ်းထားတဲ့ပါတီရုံးချုပ်ကိုလည်းဖျက်ဆီးခံထားရတာမို့ပါတီငွေစည်းစစ်ဆေးခံဖို့ဆိုတာအခက်အခဲအများကြီးရှိတယ်လို့အမိမဖော်လိုတဲ့ပါတီလူလက်ပိုင်းခေါင်းဆောင်တူက VOA ကိုပြောဆိုထားတာရှိပါတယ်။စစ်ကောင်စီကအသည့်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့မြန်မာနိုင်ငံတွင်းကပါတီငွေစည်းရင်းတွေကိုစစ်ဆေးနေတဲ့ကိစ္စမှာနိုင်ငံရေးပါတီ92ပါတီရှိတဲ့အနက်လက်ရှိမှာ85ပါတီကိုစစ်ဆေးမှုတွေဆောင်ရွက်ပြီးပြီလို့ကော်မရှင်ဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ရေကောက်ပွဲကော်မရှင်ငွေစင်းစစ်မှာကိုပါတီတချို့လက်မခံတဲ့တဲ့ကိုနေချံပြောပြခဲ့တာပါ။ဗိုလ်ရုံးညသတင်းပေးပို့ချက်တွေကိုပြောပြခဲ့တာဖြစ်ပါတယ်။ VOA American တိုင်းရဲ့ Radio အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ထပ်ရိုက်တိုက်ရိုက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA Studies ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေးတယ်။နောက်ဒီနေ့ကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတိကျမှတ်အောင်ရေးပို့ဖို့ရလိုပါ යි နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි VOA ပြည်သက်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
် VOA American တရဲ့ Purdue နဲ့ညပိုင်း radio စီစဉ်တွေကို Washington DC မြို့တော်ကနေရုပ်သံကပါဆက်တိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗုဒ္ဓညတိုင်းကြောပြနေကြဒေါက်တာသန့်စော်ရဲ့လူတူနဲ့ကျမရေးဥကျော်စံတာရဲ့မြမရေးသုံးသက်ချက်နောက်ကိုရနေရဲ့အာကစားကန္တာအပတ်စဉ်အစီအစဉ်တွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့လူတူနဲ့ကျမရေးခန္ဓာပါအသေးရောင်သားဝါကုသမှုကြောင့်ကြောပြထားပါတယ်အသေးရောင်သားဝါဘီဘိုးစီဘိုးကုသခံရပြီဆိုရင်ကုသနိုင်တဲ့နည်းလမ်းတွေရှိပါတယ်လို့ကျမရေးတင်ညာရှင်တွေကပြောပါတယ်ဘိုးကုသခံရပြီဆိုတာနဲ့နားလေတကြွနဲ့ဆရာဝန်တွေနဲ့ပြတ်သားတိုင်ပင်ဖို့လည်းအကြံပေးပါတယ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာသန့်စောပြောပြထားပါတယ်ခင်ဗျာ
အတန်းရောင်တော့ဘီဘိုနဲ့စီဘိုကူးဆက်ခံရပြီဆိုရင်ကုသတဲ့နည်းလမ်းတွေရှိတာကြောင့်စိတ်ပြတ်အားငယ်စရာမလိုပဲနားလေတကြွနဲ့ဆရာဝန်တွေနဲ့ပြတ်သားတိုင်ပင်တင်ပါတယ်အသေးအောင်တော့စီပိုးကိုပျောက်ကင်းအောင်ကုသနိုင်တဲ့နည်းလမ်းတွေရှိနေပြီးဘီပိုးကိုတော့ပျောက်ကင်းအောင်မကုသနိုင်ပေမဲ့အသေးကင်ဆာရောဂါဖြစ်တဲ့အခြေအနေမရောက်အောင်ထိန်းထားနိုင်တဲ့ကုသနည်းတွေရှိတယ်လို့အထွေထွေရောဂါအထူးဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်။အသေးအောင်တော့ဘီပိုးစီပိုးရှိသွားပြီဆိုရင်ဆရာတို့ရှင်းမှာတော့ကုသလို့ရတယ်လို့ပြောခဲ့ပါတယ်။စီပိုးဆိုရင်3လကုရင်ပျောက်ကင်းတယ်။ဘီပိုးကြတော့စေတောက်ဖို့လိုမလို့ဆိုတာကိုဆရာတို့ဆက်လက်စစ်ဆေးဖို့လိုတယ်။စေတောက်မယ်ဆိုလို့ရှိရင်ဆရာတို့ကအသေးအောင်တော်ဝဘီဘိုးကနေအသေးကင်ဆာဖြစ်တာကိုကာကွယ်တားဆီးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့အသေးအောင်တော်ဝဘီဘိုးကုသဆေးရတော့ဆရာတို့ကအရှိတပြည့်တောက်သွားမှာဖြစ်ပါတယ်။ဘာကြောင့်ဆရာဝန်နဲ့စနစ်ကျဒေသတိုင်းပြဖို့လိုပါတယ်။ဘီဘိုးကြောင့်ကိအောင်ကုသလို့မရသေးပါဘူး။ဒါပေမဲ့ဘီဘိုးကြောင့်ဖြစ်တဲ့အသေးကင်ဆာမဖြစ်အောင်တော့ကာကွယ်တားဆီးဖို့ကြာ။ဒါကြောင့်မလို့ဘီဘိုးကာကွယ်ဆေးရတစ်သက်လုံးနဲ့တောက်သွားဖို့လိုအပ်နိုင်တဲ့အတွက်ကြောင့်ဆရာဝန်နဲ့တိုင်ပြပြီးတော့ကုသမှုခံသွားမှာဖြစ်ပါတယ်။
အသေးအောင်တော့စီပိုးကုသမှုခံယူပြီးတဲ့သူတွေပဲဖြစ်ဖြစ်ဘီပိုးကုသဆေးကိုတောက်နေရတဲ့သူတွေပဲဖြစ်ဖြစ်အသေးကင်ဆာရောဂါအခြေအနေရောက်မရောက်ဆိုတာကိုစောစောသိအောင်ဆန်သက်စစ်ဆေးမှုတွေအချိန်မမှန်ပြုလုပ်ပေးနေတယ်လို့သိရပါဗျ။အသေးကင်ဆာရောဂါကိုစောစောတွေ့ရတဲ့ကုသမှုခံယူလိုက်မယ်ဆိုရင်ပျောက်ကင်းမှုရာခိုင်နှုန်းအလွန်များတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ။ဒါ
ဆိုရင်ဒီပိုးစီပိုးကုသပြီးတဲ့လူနော်စီပိုးဆိုကုသပြီးတဲ့လူပေါ့ဒီပိုးဆိုရင်တော့ကုသဆေးတောက်နေတဲ့သူတွေအနေနဲ့ပေါ့ဘာတွေဆက်ပြီးတော့စစ်ဆေးဖို့လိုတယ်ပေါ့နော်သူသမီးတော်ဆရာတို့ကကြောက်တာကတဲကက်စာဖြစ်သွားမှာကြောက်တယ်ပေါ့နော်အဲ့တော့တဲကက်စာမဖြစ်အောင်သူ့အနေနဲ့ချိုးတင်သိရှိအောင်တော့ဗာလီဆောင်ရွက်လို့ရတယ်လေဆိုတော့အဓိကအဖြစ်ဆရာတို့ကအာထဆောင်ရိုက်ယူနေတယ်ဆရာတို့ကတဲကက်စာဖြစ်သွားမှုစောစောစီးသိပါတယ်စောစီးသိရပါဖြစ်လဲဆိုပက်စစ်ကုသလိုက်နေဆိုရင်90ရာနေဂါဂိုင်တော့အထက်ကြောက်ကင်းသွားမှာဖြစ်ပါဒါကြောင့်မလို့ဘီပိုးစီပိုးနော်တဲရတော့စီပိုးကုသပြီးသူတဲရတော့ဘီပိုးကုသခံနေတဲ့သူတွေဒီ6လရင်တကြေနော်အာထာဆောင်ဒီ1 byte ကိုအာထာဆောင်ရိုက်ပြီးစစ်ဆေးဖို့ဖြစ်ပါတယ်။သွေးထဲမှာဆိုလို့ရှိရင် alpha fetal protein လို့ခေါ်တဲ့ဒီအသေးကစားမှာတက်တဲ့ဓာတ်ကိုတိုက်တာစစ်ဆေးလို့ရတယ်။အဲ့တော့ဒီတစ်ခုဒီအသေးကစားအတွက်ကိုဆရာတို့ကအာထာဆောင်ရိုက်ပြီးတော့အဲဂျိုတင်သိရှိအောင်ဆောင်ရွက်ထားလို့ရပါတယ်နော်
။ဘီဘိုးစီဘိုးကုသခံရပြီးတဲ့နောက်မှာအသေးကစားရောဂါအခြေအနေကိုမရောက်ရှိခင်မှာအသေး6တဲ့အခြေအနေကိုအရင်ဆုံးဂျွန်တေးရနိုင်ပါတယ်။အသေး6တဲ့အခြေအနေကိုသိရှိအောင်ဆန်းသက်စစ်ဆေးနိုင်တဲ့နည်းလမ်းတွေရှိတာကြောင့်အချိန်မမှန်ဆန်းသက်စစ်ဆေးပေးမယ်ဆိုရင်ယောဂကိုဆွဆောတည်ပြီးအချိုကျေစုများစေနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
။နောက်တစ်ခုကတော့ဒီသဲရောင်သားဝစီပိုးဆိုလို့ရှိရင်ဆရာတို့ကသဲကင်ဆာမဖြစ်ခင်မှာအသေး6ယောဂဆိုတာဖြစ်ပါလေ။နောက်တစ်စက်တည်းသွားတာပေါ့။အဲ့တော့အသေး6ယောဂဖြစ်ပြီလားမဖြစ်ဘူးလားဆိုတာကိုဆရာတို့ကသိရှိဖို့ဆိုလို့ရှိတာဒီ fibro scan လို့ခေါ်တဲ့အသေးမှာကျွတ်မှုတော့ကိုစစ်ဆေးတဲ့အာထရာဆောင်းရိုက်ပြီးတဲ့စစ်ဆေးလို့ရပါတယ်ပေါ့နော်ဆိုတော့ဒီအားလေးကိုဆရာတို့ပုံမှန်အားဖြင့်နှစ်စဉ်စစ်ဆေးတော့ရမျိုးလေးလုပ်တယ်အဲ့ဒီမှာအကယ်၍မူမန္တာလေးတွေ့ခဲ့ရင်တော့ဆက်ပြီးတော့ဒီ CT တက်မှန်ရိုက်တာတို့ MRI ရိုက်တာတို့စသည်အဖြင့်ဓာတ်တွေကိုဆက်လက်စစ်ဆေးပြီးတဲ့အခါမှာခွဲစိတ်ကုသနိုင်တဲ့အဆင့်ဆိုလို့ရှိရင်ဆရာတို့က90ရာခိုင်နှုန်းတောက်ပြသွားမှာဖြစ်ပါတယ်အဲ့တော့ပြန်ပြီးပြောမယ်ဆိုရင်တော့ဒီဘီဘိုးစီဘိုးမဖြစ်အောင်ကြိုတင်ကာကွယ်မယ်ချစ်ခဲ့ရင်ကုသမယ်ကုသနေခြင်းမှာနောက်ထပ်တဲကိစ္စအသေးဆောင်ခြင်းမဖြစ်အောင်ဘုံဘုံဖြစ်တာကိုကြိုတင်သိရှိအောင်စက်တတ်တဲ့စစ်ဆေးနည်းလေးကိုစစ်ဆေးသွားမယ်ဆိုရင်ဆရာတို့ကဒီတဲကိစ္စကိုကြိုတင်စောစီးတွေ့ပြီးတော့ပျောက်ကင်းအောင်ကုသပေးသွားနိုင်မှာဖြစ်ပါတယ်။နောက်ဒါကြောင့်မလို့ဆရာတို့ကဒီဘီဘိုးစီဘိုးရှိတဲ့သူတွေနဲ့လည်းဒါစိတ်ဟိုစိတ်ပြည့်စရာမရှိဘူး။ကို ကုသတဲ့ဥတော်ကိုလည်းဆက်ယူလာမယ်တစ်ဖက်ကလည်းဒီစက်တမဲ့ဟာတွေကိုညွှန်ကြားချက်တိုင်းစက်တသွားမယ်ဆိုရင်တော့ဗဒေကံစာဖြစ်ခါသားပါလို့ဆရာကကုသပြောင်းပြေးတိုင်းမှာဖြစ်ပါမယ်လို့ဆက်နေထပ်ပြီးတော့အတိပေးချက်ပ
ါဘီဘူးစီဘူးကုသခံရပြီဆိုရင်ကုသတဲ့နည်းလမ်းတွေရှိနေပြီဖြစ်တာကြောင့်စိတ်ပြတ်အားငယ်စရာမလိုပဲနားလည်တွေ့ချမ်းတဲ့ဆရာဝန်တွေနဲ့အမြန်ဆုံးပြသတိုင်ပင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ဆိုပါ
အသေးအောင်သားဝဘီဘိုးစီဘိုးကုသမှုကြောင့်ဒေါက်တာသန့်စောလူစုနဲ့ချက်မိုက်ခန္ဓာမှာပြောပြခဲ့တာပါခင်ဗျာ
။ရုပ်ခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ class ကြီးတွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်။ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဥတွေသုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရင်ဒီမှာဖန်ဆာဆဲလ်တွေကအဓိကပါသူတို့ကကိုယ်ခံနာတဲ့ထိုးဖောက်ဝင်ရောက်လာသူတွေကိုဝါးမျိုးပြီးဖျက်ဆီးပစ်တာပါဖန်ဆာဆဲလ်တွေကဖန်ယူအစိတ်အတောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကရောဂါကူးစက်မှုကိုရပ်တန့်ဒါမှမဟုတ်နှေးကွေးစေပါရင်ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးပြူဆဲလ်တွေလိုအပ်ပါရင်ခုခံဆဲလ်တွေဖြစ်ပြီးတော့သူတို့ကဇီဝအမတ်သားကိုကြည့်ပြီးတော့ရန်သူကိုခွဲခြားသေးပါရင်သွေးပြူဆဲလ်တွေက virus တို့ bacteria တို့ကိုတိုက်ခိုက်တာပါ။ရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါတယ်။ဒီမှာသွေးပြူဥဘေးမျိုးစားကပဋိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပဋိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသေအောင်လုပ်နောက်ဖန်ဆာဆဲလ်တွေကထောက်ဖျက်ပေးလိုက်တာပါ။ဒီသွေးပြူဥတွေကတော့ရန်သူကိုရှောက်ဖွေပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကယောဂပိုးရဲ့ဇီဝအမတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါရဲ့ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေရပဲဖြစ်ပါတယ်ပိုးကုဆက်ခံလိုက်ရတယ်ဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါရဲ့ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါရဲ့ယောဂပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြင်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါရင်ကာဝယ်ဈေးကလည်းခုခံအားစနစ်ရဲ့နှံ့ညံကိုအသုံးချထားတာပါကာဝယ်ဈေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါရဲ့ယောဂဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနည်းနည်းပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါရင်ဒီမှာကာဝယ်ဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါတိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂဘုပြင်ပကဝင်လာတာကိုသတိထားမိမယ်သွေးဖြူမှန့်ညံဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါအဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဥတွေကအချိန်ကြာလာရမယ့်အမျှပျောက်သွားတယ်လို့တခါတလေကာဝယ်ဈေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
် FOA ရဲ့ဗိုလ်ဒုညပတ်စဉ်ကဏ္ဍရဲ့အခုတော့ဥကျော်စံတာရဲ့မြမရေးသုံးသက်ချက်မှာ NUG ရဲ့ Federal အလားအလာအကြောင်းပါမြမနိုင်ငံမြို့သားညီညွတ်ရေးဆွေးနွေး NUG ဟာမြန်မာနိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ဖွဲ့စည်းနိုင်ရေးမဖြစ်မနေလှုပ်ဆောင်မယ်လို့ဆိုပါတယ်အခွင့်အရေးတွေလုတ်ပိုင်ခွင့်တွေကိုဗဟိုကခွဲဝေပေးပြီးတိုင်းရင်းသားဒေသတွေကလက်ခံရရှိနိုင်တဲ့ပုံစံမျိုးမဟုတ်ပဲတစ်ဖက်အတူညှိနှိုင်းခွဲဝေမှာဖြစ်တယ်လို့လည်းဆိုပါတယ်ဒီအတွက်ဘလို့လှုပ်ဆောင်နေပြီးဘလို့လာလာရှိတာကိုပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီ CRPH ဥက္ကဋ္ဌဦးအောင်ချင်းညွတ်နဲ့ဦးကျော်စံသာဆွေးနွေးထားပါတယ်ခင်ဗျာ
ကောင်းကြီးတို့ခင်ဗျာဒီကနေ့ကျွန်တော်ဦးအောင်ကြီးညိုဖက်တော်ရတဲ့အကြောင်းညာတော့အမျိုးသားညီညွတ်ရေးအစိုးရဘက်ကတိုင်းရင်းသားစီးလုံးညီညွတ်ရေးအတွက်စစ်မှန်တဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးလှုပ်ရှားမှုအခြေအနေဟာလာလာဘယ်လောက်ထိရှိနေတယ်လဲဆိုတော့ဆွေးနွေးမင်းမြင်နေတဲ့ကိစ္စအတွက်ဖြစ်ပါတယ်ဆိုတော့ပထမဆုံးကျွန်တော်ကြားလိုက်ရတာကတော့ပြီးခဲ့နှစ်27 January မှာ Federal ပြည်ညင်နဲ့ပတ်သက်ပြီးတော့ညညာချက်ထုတ်ပြန်ခဲ့တာရှိပါတယ်အဲ့ဆိုအဲ့အခြေခံမူကိုနည်းနည်းအချင်းယုံလေးပြန်ပြီးပြောပြပါလားခင်ဗျာ
ဒီလိုခင်ဗျာဒီဟိုချာတာရဲ့အဓိကအခြေခံမူရဲ့အချက်ကတော့ဟိုမြန်မာနိုင်ငံအတွက်ဆိုရင်ခုနကဥစ္စာသတာပြောသလိုပဲအနာဂတ်မှာဟိုတကယ်တမ်းတန်းတူညီများရှိပြီးတော့ကိုယ်ပိုင်ပြတ်ထန်းွေရှိတဲ့တကယ်စစ်မှန်တဲ့ Federal စနစ်ကိုတွားကြဖို့ဆိုတဲ့အားကိုအမှတ်ကံကျပေးကြတဲ့သဘောတူညီချက်ကြီးပဲဗျာအဲ့ဒီသဘောတူညီချက်ကိုကျွန်တော်ရေးဆွဲတဲ့အခါမှာလည်းတက်ဆိုင်ရကျွန်တော်တို့ဟို ဒိုင်းနာတော့လည်းအင်အားစုတွေအပါဝင်ပေါ့နော်အဒါနဲ့ညှိနှိုင်းပြီးတော့ကျွန်တော်ရေးထားခဲ့တယ်အဲ့ဒီပုံမှာကအလုံးမတဘောကြပြီးသားဖြစ်တယ်တကယ်တမ်းဆိုရင်အနာကနိုင်ငံအတွက်ဆိုရင်တကယ်ကိုပြည်နယ်ဒီမှာဟိုပြတ်ထန်းခွင့်အခြေခံအားဖြင့်ရှိနေပြီးတော့ပြည်နယ်ဒီရဲ့အဓိကအခန့်ကဏ္ဍကို
ဟုတ်ကဲ့ဆိုတော့အဓိကကတော့အခြေခံမူဝဲဖြစ်တဲ့စိတ်ရည်ပြရဆံမယ်သို့တော်လည်းပဲပြည်နယ်သားတွေအတွက်အဲ့ဒီဘဏ္ဍာရေးစီမံခံခွဲခွင့်တို့တခါရဇော့ပါပါပေါ့လေပါပူရှန်ကျောင်းစီရင်ပိုင်ခွင့်တို့လည်းသူတို့နဲ့ညှိပြီးတော့လုပ်မယ်ဆိုတော့လာလာကောင်းပါတယ်ဆိုတော့ဘယ်လောက်ထိများပေးနိုင်မယ်လို့များတွေ့ထားတာရှိပါလားတကယ်တော့သူတို့ကောင်းဆိုလာဟုတ်ကဲ့ကျွန်တော်တို့ ဟုတ်ကဲ့ကျွန်တော်တို့ဒီလိုအနေထားမျိုးရတော့ပါဆိုကျွန်တော်တို့ကအခုတကယ်တမ်းဖြင့်ကမ်းမင်းတူကဲသားဆိုတဲ့ပုံစံမျိုးနဲ့သွားကြမှာဖြစ်တဲ့အတွက်အာတို့ကတော့ဘလောက်ပဲပြီးနိုင်မယ်ဆိုတဲ့မူလပိုင်ရှင်အနေနဲ့ရပ်တည်ထားတဲ့ပုံစံမျိုးလဲကျွန်တော်တို့မှမရှိဘူး။ဘာလို့ဆိုတော့ဟိုကိုပေးတဲ့လောက်ပဲသူတို့ရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်ချင့်ကတ်တဲ့ပုံစံမျိုးမဟုတ Okay. So I come here, and I see that my young team knew it, and the other part of the thing is that it's a part. So the thing is, I was second to back out of it, and I got Frederick, it's a swimming way to get sick and my damn travel swimming water, swimming chip by Laja was with a pick on it at 3 hours. I imagine I set up in million hours. Then the other Papia arm, my young team, Papia arm, but Lauti, son of my man, a chinese city, but I would all of them are all. See, and I think we will send you in there in Azurin and in Yumura Yanivare. So, did you move the Federal Pizanzu, Pisaoina, Pate Piro, Yashi, the Bobby Musico, Udigan and Elo, Yusawa?
You know, I look at Yungi Tareya. But if you look at Yungi Tales or a good lesson chain in Yuma General Ganda, Dongubo, a Gugala or General Jagalabo, no? Jagala Bidore Kama, Jagala Bidore, so that General Siana Shin, Senegu Dolan, Bire and Itamima, Nilanta Kuku, General Dikisau, Jolan and Gabi, not the Saint Jarema, General, to Gugu Yangi Gala, Guduame, General, or Roma de Yali Tare. He has to Gugu Yangi Gala, Rema, so they see, General Yaman and Nangalui, and Naga Fred, where they get Fred. Constitution in the cool, Bob Puya, the very imaginal, who are dying out in Alon Dandunia, so that both them in Alon Dami soon will be all, General Yiswa Dwajam, and Yiswa Dwabi, Ali, Yiswa Tari Abomamudi, Bido Leve, and touching my friend General Lusana Kanye Ure Lome. Eddie Luane, Tam Yuri, Lode Kamapane, Dwabi or Dulasway. Hey, do what? Beluvezi, hey, and Ling, I don't know that the both Lucian, Payame, so that both them, Yune, Pio Gate. မတိနိုင်တဲ့ဂတိတွေကိုကျွန်တော်တို့ပေးထားတာမဟုတ်ဘဲနဲ့အောင်မြင်အောင်လုပ်မယ်ဆိုတဲ့တန်တိတ်ခံချထားတဲ့အခြေအနေမျိုးဟာတကယ်တမ်းသွားရမယ်လမ်းကြောင်းတွေအကောင်းဆုံးနည်းလမ်းလိုမြင်တယ်အခုစစ်ဆောင်တရားတော်ရအခုလောလောဆယ်လုံးတော့ပြရဘူးသွားမယ်လို့ပါလို့မယ်လို့ပြောတယ်ဒါမျိုးတကယ်တမ်းတမိုင်းရောက်ကိုပြန်ကြည့်လို့ရှိရင်ပေးထားတဲ့ဂတိဘယ်နဲ့ခါတိခဲ့ဘူးတလဲဆိုတဲ့တမိုင်းရော
သူကတန်ရရှိနေကြဆဲလို့ကျွန်တော်ကြားမိပါတယ်ဆရာ
အဲ့ဒီကိစ္စမှာလည်းတကယ်တော့ပြီးခဲ့တဲ့တက်တန်းတို့ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတစ်ခုချစ်ခဲ့တယ်ဆိုတာမှန်ပေမဲ့လို့2008ခုနှစ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတစ်ခုချစ်ခဲ့တယ်ဆိုတာမှန်ပေမဲ့လို့2008ခုနှစ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲရဲ့ကြီးညာစာရမ်းမှာကျွန်တော်ဟိုတော့
ကြီးတာကအနာဂတ်ကိုတကယ်ဆောင်ရွက်တဲ့ခါမှာအခုလိုတတိပြက်ွက်မှုမျိုးကိုမဖြစ်နိုင်စေမဲ့ခမင်းတူခဲ့တာဆိုတဲ့ပုံစံမျိုးနဲ့ညှိနှိုင်းဆောင်ရွက်နိုင်တဲ့အခဲကျင်းတစ်ခုပါအဲ့ဒါကိုကျော်လွှားသွားနိုင်မယ်လို့ကျွန်တော်ယုံကြည်ထားတယ်ဗျာနောက်တစ်ခုကအဲ့ဒီ
NUCC ဆိုပြီးတော့မကြသေးမီရလည်းနှဆောင်နှစ်ဘက်မှာလုပ်လာတဲ့အခါမှာသူ့အဖွဲ့တော်တော်များများကိုညွှန်ထားပါတယ်ပါဝင်ကြတယ်အဲ့ဒီမှာအဓိကအရေးကြီးတာကလောလောဆယ်မှာတိုင်တိုင်းသားလက်နက်ကင်တော်လိုင်းရာစုတွေအခန်းကဏ္ဍဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဆိုတော့အဲ့ဒီအဖွဲ့ကြီးရဲ့ပါဝင်တက်ကြွမှုသူရဲ့ဆရာထက်တာမှုကဘလောက်တွေးခဲ့ရပါလဲခင်ဗျာ။ဒီတော်လိုင်းရေးကြီးကပြည်သူတရားလုံးကဟိုတောင်တန်းကောမြေပြန်ကိုကြီးလက်ကောမြို့ပြရောအားလုံးပေါင်းလာတာဖြစ်တဲ့အတွက်ကြောင့်မို့လို့တကယ်တော့ NUCC ဆိုတဲ့ပလက်ဖောင်းကိုစပြီးကျွန်တော်တို့ကိုစီစဉ်ဆောင်ရွက်ပြီးတော့အခုခြားတာကိုကျွန်တော်တို့အကောင့်တဲ့ပေါ်ဆောင်ရခဲ့တာပါ။အဲ့ဒီအပေါ်မှာမူတည်ပြီးတော့လည်းအခုတည်တဲ့အတိုင်းပဲကျွန်တော်အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အနေနဲ့ကျွန်တော်ဆောင်ရွက်နေတဲ့အနေအထားမျိုးမှာရှိပါတယ်။အဲ့တော့သူတို့ရတာဒီပြောဆိုရတာဒီနိုင်ငံရတာဒီကျွန်တော်တို့ရှိမယ်။ဒါမှမဟုတ်အဲ့ဒါ ပြည်တော်စုဖွဲ့စည်းရင်ဆွဲကြရတယ်နဲ့စောရတက်ချင်းကြပါတယ်အခုတိုင်းပြည်နယ်ဆက်ဒီကိုဖြစ်နေရဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့လိုမခွဲခြင်းဘူးပြည်နယ်ဘယ်လူကဖြစ်စေခြင်းလဲဆိုပြီးတော့ဖန်ထွက်နေရဲ့ဖွဲ့စည်းတူလေးရှိပါတယ်အဲ့ဒီကိစ္စကိုပြောစရာတစုံတရာရှိပါဘူးအခုလက်တလုံးတော့မရှိသေးပါဘူးဗျာအဲ့တော့အဲ့ဒါလည်းပဲခုနကကျွန်တော်ပြောသလိုပဲကျွန်တော်တို့ ဒီကနေ့နိုင်ငံရဲ့အနာဂတ်အတွက်ဘယ်ဟာအကောင်းဆုံးဖြစ်မလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့အဲ့ဒီအချိန်မှာအခြေအနေနှိမ့်ဆွေးနွေးရမှာဖြစ်တဲ့အတွက်ဒီလိုအခြေအနေမျိုးမှာပြောဆိုချက်တွေဟာကျွန်တော်ထည့်သွင်းစဉ်းစားထားရမယ့်အချက်လက်တွေနဲ့ပဲရှိပြီးတော့နိုင်ငံကိစ္စရမြအဖြစ်ပဲကျွန်တော်တို့ထားထားရအောင်လို့မြင်ပါတယ်ဗျ။
ဟုတ်တယ်ကျွန်တော်တို့ကတော့အချိန်ကန့်တတ်ချက်ထားလို့မရသေးဘူးကျွန်တော်အမြန်ဆုံးဖြစ်နိုင်မှုရာတို့ကိုတော့ကျွန်တော်နီလန်းပေါင်းစုံနဲ့စူးစမ်းနေတဲ့အနေကမြင်မှရှိပါတယ်။တကယ်တော့ဒီကိစ္စအပြောလို့သလားလုတ်ခက်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသမိုင်းကတက်စီပြခဲ့ပြီးဖြစ်ပါတယ်။ဆိုတော့ဥပမာကြည့်ညွန့်အနေနဲ့ဒီကိစ္စကတကယ်ဖြစ်လာရမယ်လို့ဘာကြောင့်အခိုင်အမာယုံကြည်ရတယ်လဲ
ကျင်လောက်မှာရှိတဲ့တက်တန်းတစ်ချောင်းလုံးမှာဘယ်လိုအာဏာရှင်စနစ်မျိုးတွေရဲ့အုပ်ချုပ်မှုအောက်မှာနေထိုင်လာခဲ့ပြီးတော့ကျွန်တော်တို့ရဲ့သားသမီးတွေရဲ့အနာဂတ်ကိုဘလောက်ထိကျွန်တော်တို့ဟိုဇတိကရတယ်လဲဆိုတာအလုံးသိပြီးသားဖြစ်တဲ့အနေအထားမျိုးမှာရှိတယ်။အဲ့ဒီလိုနိုင်ငံမျိုးမှာကျွန်တော်တို့ရဲ့နောက်ထပ်လာမယ့်မျိုးဆက်တဲ့လူငယ်တွေနဲ့ကျွန်တော်မျိုးဆက်တဲ့သားသမီးတွေကိုဘယ်လိုနည်းနဲ့မှမထားခဲ့နိုင်တော့ဘူးဆိုရင်အဲ့ဒီတောင်ဝင်ကျွန်တော်ဒီကနေ့ရှိနေတဲ့ပြည်သူတရားလုံးနဲ့ဒီနေ့တောင်ဝင်ရှိနေတဲ့ပုံပုံတွေအလုံးရဲ့ပခုံးပေါ်မှာရောက်ရှိနေကြတယ်ဆိုတာထင်ရှားဖြစ်တယ်။ဒါကြောင့်မလို့ဒီလိုအခြေအနေမျိုးမှာတလောက်ရက်ဆက်တဲ့ဟိုဟာကြမ်းကြုတ်တဲ့တဏှာပြည်သူဖြစ်စည်းခြင်းနဲ့ချင်းကြောက်ခြင်းဖိနှိပ်ခြင်းဆိုတဲ့လမ်းကြောင်းမျိုးအတိုင်းအခုလိုသွားနေတဲ့အနေအထားမျိုးရဲ့အောက်ကိုပြန်ရောက်ရှိသွားမယ်ဆိုရင်အနာဂတ်ကျွန်တော်တို့ရဲ့ဘဝရဲ့လွတ်မြောက်မှုဟာဘယ်လိုမှလမ်းမမြင်ကမ်းမမြင်ဖြစ်တော့မယ့်အနေအထားမျိုးရှိတဲ့အတွက်ဒီအခြေအနေမျိုးမှာကျွန်တော်ပို့ပြီးတော့ကြံ့ကြံ့ခံခံနေရှိသလောက်အင်းအားနဲ့ဝိုင်းဝန်းပြီးတော့တညီတညွတ်တဲ့တွန်းလှန်သွားကြရမယ်နီလန်းကလွယ်ပြီးတခြားနီလန်းမရှိဘူးဆိုတဲ့အနေအထားမျိုးကိုပဲကျွန်တော်ပြောချင်တယ်ဗျာအဲ့တော့လက်ရှိအခြေအနေမျိုးကဘာကောင်းလဲဆိုရင်ကျွန်တော်တို့ကဟိုဖိနှိပ်ခြင်းကြောက်ရွံ့ခြင်းကိုလုပ်တဲ့အတွက်ကြောင့်မလို့ကြောက်ချင်းတရားကြောင့်ကျွန်တော်တို့အရှော့ပေးလိုက်ရမယ်ဆိုတဲ့အနေအထားမျိုးမဖြစ်အောင်ကျွန်တော်အင်မတန်ကြံ့ခိုင်နေခြင်းနဲ့အခုအောင်စိတ်ကိုမွေးပြီးတော့အောင်နိုင်ခြင်းကိုဆက်ပြီးကြိုးစားအားထုတ်သွားကြရမယ်ဒီချိန်မှာကျွန်တော်အလုံးညီညီညွတ်ညွတ်နဲ့အပြန်လန်ငားလည်မှုအပြည့်တိဆောက်ထားနိုင်မယ်ဆိုရင်ဒီပွဲကမုန်းချအောင်မြင်မယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
NUG ရဲ့ Federal ကျိုးပန်းမှုနဲ့အလားအလာကြောင့်ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်ပါအခုတော့ကိုရနိုင်တက်ဆက်တဲ့အားကစားကဏ္ဍပါဒီတစ်ပတ်မှာတော့ချယ်ဆီအသင်းကိုရောင်းချမဲ့ပေါ် Premier League အမှုဆောင်ရရှိချုပ်ရဲ့သဘောထားမက္ဆီကိုနိုင်ငံကလူ20ကျော်ထဏ်ရသွားတဲ့ပရိသတ်တွေရန်ပွဲနဲ့ဂျိုကိုဗစ်ရဲ့ပြင်းထန် Open ပြိုင်ပွဲဝင်မဲ့အလားအလာတွေကိုကိုရနိုင်ကစူးစီးတွက်ပြထားပါတယ်ခင်ဗျာ
ဒီလိုပဲဥရောပကဘောလုံးပွဲတွေမှာတော့ရုရှားကယူကရိန်းကိုတူးကျော်တိုက်ခိုက်ခဲ့တဲ့အပေါ်မှာဆန့်ကျင်ပြီးယူကရိန်းဘက်ကရည်တည်ကြောင်းကိုဆက်ပြီးတော့ပြသခဲ့ကြပါတယ်ပရီးမီယာလိဂ်မှာဆိုရင်လည်းအချင်းတွေကယူကရိန်းအလံဒီစစ်ပွဲအလုံးမရှိဆိုတဲ့စာတမ်းတွေနဲ့ဒီစစ်ပွဲကိုဆန့်ကျင်တာပြသခဲ့ကြပါတယ်မန်ယူနဲ့မန်စီးတီးရဲ့ဖွဲမှာလည်းနှစ်ဖက်အချင်းသားတွေဟာပွဲမစခင်မှာစစ်ပွဲအလုံးမရှိဆိုတဲ့စာတမ်းပါတဲ့တီရှတ်တွေကိုဝတ်ဆင်ခဲ့ကြသလိုအသင်းကောင်းဆောင်တွေကလည်းယူကရိန်းအလံအယောင်နဲ့လက်ပတ်တွေကိုပတ်ခဲ့ကြပါတယ်အခုလိုပရီးမီယာလိဂ်ပွဲတွေကရုရှားရဲ့ကြီးကျော်အသစ်ကိုကန့်ကွက်ကြောင်းပြသခဲ့တာကြောင့်ရုရှားရဲ့မဟာမိတ်ဖြစ်တဲ့ပြုံးမှာတော့ပရီးမီယာလိဂ်ပွဲတွေထုတ်လွှင့်ပြသတဲ့ရုပ်သံလိုင်းကအခုဘက်မှာပရီးမီယာလိဂ်ပွဲတွေကိုမပြဖို့ဆုံးဖြတ်ခဲ့ပါတယ်ဒါ့အပြင်ဂျာမနီနဲ့တခြားနိုင်ငံတွေအပါအဝင်အင်္ဂါနေ့ကကစားခဲ့တဲ့ဥရောပချန်ပီယံစ်လိဂ်ဘောလုံးပွဲတွေမှာလည်းဒီစစ်ပွဲကိုအဆုံးသတ်ဖို့တောင်းဆိုခဲ့ကြပြီးတော့ဘောလုံးလောကတစ်ခုလုံးကယူကရိန်းနဲ့အတူရပ်တည်ပြီးစစ်ဆန့်ကျင်ကြောင်းကိုပြသခဲ့ကြပါတယ်။အချိန်ထဲမှာပဲပရီးမီယာလိဂ်ဘက်ကလည်းရုရှားနိုင်ငံမှာပရီးမီယာလိဂ်ဘောလုံးပွဲတွေထုတ်လွှင့်ပြသခွင့်ကိုရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ပရီးမီယာလိဂ်ပွဲတွေကိုထုတ်လွှင့်ပြသခွင့်ကိုချက်ချင်းရပ်ဆိုင်းဖို့အင်္ဂါနေ့မှာဆုံးဖြတ်လိုက်တာကြောင့်မနက်ဖြန်ကစားမဲ့ပွဲစဉ်၄ခုကိုလည်းရုရှားမှာပြသခွင့်ရတော့မှာမဟုတ်ပါဘူး။ယောဘာချန်ပီယံစ်လိဂ်ဘောလုံးပွဲတွေမှာတော့ဘိုင်ယန်မြူနစ်နဲ့လီဗာပူးအသင်းတို့ quarter final ကိုတက်သွားကြပြီဖြစ်ပါတယ်။ဒုတိယဆင့်ရှုံးထွက်ဒုတိယကြော့ပွဲတွေကိုမနေ့ကကစားကြတာမှာဘိုင်ယန်မြူနစ်က Red Bull Salzburg ကို5-2နဲ့အပြတ်သတ်နိုင်ပြီးတော့နှစ်ပွဲပေါင်း8-2နဲ့ quarter final ကိုတက်သွားပါတယ်။ဒီပွဲမှာ FIFA ရဲ့အကောင်းဆုံးဘောလုံးသမား Lewandowski ကဘိုင်ယန်အတွက် hat-trick သွင်းယူပေးခဲ့ပါတယ်။လီဗာပူးနဲ့အင်တာမီလန်ပွဲမှာတော့အင်တာကတကူးကူးမရှိနဲ့နိုင်ပေမဲ့နှစ်ပွဲပေါင်းရလက်မှာတော့လီဗာပူးက2-2နဲ့နိုင်လို့ quarter final ကိုတက်သွားပြီဖြစ်ပါတယ်။ဒီကနေ့ညမှာတော့ Real Madrid နဲ့ PSG, Man City နဲ့ Sporting Lisbon တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။ England Premier League ဘောလုံးပွဲတွေဘက်ကိုဆက်ရရင်တော့ဒီတစ်ပတ်မှာ Manchester Derby ကိုကစားခဲ့ကြပြီးတော့ဒီပွဲမှာ Champion Man City ကမြို့ကန်ပြိုင်ဘက် Manchester United ကို 4-2 နဲ့အပြတ်အသတ်နိုင်သွားပါတယ်။မက်စီးတီးအတွက်ဂိုးတွေကိုဒဘရိုင်းနာနဲ့မာရက်စ်တို့က၂ဂိုးစီသွင်းပေးခဲ့ပြီးတော့မန်ယူအတွက်တော့ဂျေဒင်ဆန်ချိုကသွင်းပေးခဲ့တာပါ။မက်စီးတီးနည်းပြဂွာဒီယိုလာကတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့သူ့အသင်းရဲ့ကစားပုံကိုချီးကျူးလိုက်ပါတယ်
။ I think everything is difficult. Everything is complicated. The opponents are so good and today with this play especially in the second half.
ဒီမှာပြိုင်ပွဲအသင်းတွေကတကယ်ကောင်းပြီးပွဲကစားရတာခက်ခဲချုပ်တွေပါလေ။ဒီနေ့ကတော့ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပါတယ်အထူးသဖြင့်ဒုတိယပိုင်းမှာပါပထမပိုင်းတုန်းကကျွန်တော်တို့ကသူတို့ကိုလမ်းကြောင်းတွေမပိတ်နိုင်ခဲ့လို့သူတို့ဘက်ကတံပြန်တိုက်စစ်တွေလုပ်နိုင်ခဲ့ပြီးဒုတိယပိုင်းမှာတော့ကျွန်တော်တို့အကောင်းဆုံးကစားနိုင်ခဲ့ပါတယ်ကျွန်တော်တို့အသင်းကိုသုံးသပ်ပြီးအများဆုံးဝေဖန်တာကျွန်တော်ပါဒါပေမဲ့ကစားတာကောင်းတဲ့အချိန်မှာလည်းကောင်းတယ်လို့ပြောပါတယ်ဒီနေ့ဒုတိယပိုင်းကစားတာကတော့တကယ်ကိုကောင်းပါတယ
်ဗြိတိန်ကရုပ်သံမီဒီယာတွေမှာဘောလုံးပွဲဝေဖန်သူတွေလုံနေကြတဲ့မန်ယူကန်လွန်ကစားသမားကြီးတွေဖြစ်တဲ့ Raikin, Gary Neville နဲ့ Bosco တို့ကလည်းမယူသိရဲ့ကစားပုံကိုသာမကကစားသမားတွေရဲ့စိတ်ဓာတ်နဲ့ဂျိုးပန်းအားထုတ်မှုကိုလည်းမိကုန်းနေထုတ်လိုက်ပြီးတော့မယူကစားသမားတွေဟာပွဲမပြီးခင်မှာကလေးကအရှုံးပေးနေကြပြီဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။ဆိုတော့မယူနီးပြရန်နစ်ကရောဒီပွဲမှာဘယ်လိုမြင်ပါသလဲ
To be honest I didn't have the impression that they didn't try but as I said it's difficult
to get the team and you know ကစားသမားတွေဘက်ကအားမစိုက်ပဲမကြိုးပမ်းဘူးလို့တော့ကျွန်တော်မထင်ပါဘူး။ဒါပေမဲ့3-2ဖြစ်သွားတဲ့အချိန်မှာမန်စီးတီးလိုအသင်းမျိုးနဲ့ကစားရတာခက်ပါတယ်။သူတို့ကကမ္ဘာပေါ်မှာဘောလုံးပိုင်ဆိုင်မှုအကောင်းဆုံးအသင်းပါ။ပွဲရလည်းခက်ပါတယ်။ကျွန်တော်အနေနဲ့ကတော့ကစားသမားတွေဘက်ကအားမစိုက်ဘူးဆိုပြီးတယောက်ကိုမှအပြစ်တင်လို့မရပါဘူး။ဒါပေမဲ့ပွဲကတတိယဂူပေးလိုက်ရတဲ့အချိန်မှာတော့တကယ်ကိုကစားဖို့ခက်သွားတာပါ။
ဒီဘက်မှာမန်စီးတီးအသင်းကစားတာမန်ယူထက်အဆအဆသားလုံးနဲ့ဆိုပေမဲ့လည်းမန်ယူအသင်းပေးလိုက်ရတဲ့ဂိုးတွေတဲကပထမ3ဂိုးကတော့မန်စီးတီးကောင်းတယ်ဆိုတာထက်မန်ယူအသင်းရဲ့ခံစစ်ဉာဏ်ဖြင်းမှုကြောင့်ရသွားတာကရာဂိုင်းလုံးပိုများတယ်လို့ပြောရမှာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်မန်စီးတီးကမပေးစရာမှာလီဗာပူးထက်6မှတ်အသာနဲ့ဆက်လက်ဦးဆောင်နေပြီးတော့မန်ယူကတော့ဒီပွဲရှုံးလိုက်တာကြောင့်15နေရာကိုရောက်သွားပြီးတော့လာမယ့်ပေါ်လုံးရာသီ Champions League ဝင်ခွင့်ရဖို့အခြေအနေကလည်းပိုပြီးတော့မရေမရာဖြစ်လာနေပါတယ်ခင်ဗျာ။ရုရှားကယူကရိန်းကိုစီးရဲအရာကျူးကျော်တိုက်ခိုက်မှုတွေလုပ်လိုက်တာကြောင့်ကမ္ဘာတော်မှာရုရှားပေါ်အေးအေးပိတ်ဆို့မှုတွေလုပ်လာနေချိန်မှာပဲ Chelsea အသင်းပိုင်ရှင် Roman Abramovich ကလည်းအသင်းကိုရောင်းမယ်ဆိုပြီးတော့ပြီးခဲ့တဲ့ပတ်မှာကြေညာလိုက်ပြီးအခုလိုအသင်းကိုရောင်းဖို့ဆုံးဖြတ်လိုက်တဲ့ပုံမှာ Premier League ရဲ့အမှုဆောင်အရာရှိချုပ် Richard Master ကကြိုဆိုလိုက်ပါတယ
်။ I think it's the right decision.I think the situation has escalated incredibly quickly over the last 7 days. I think he's come to the right conclusion.
ဒါကမှန်ကန်တဲ့ဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းစီအရှင်ကအလွန်မြင့်တက်နေပြီးအခြေအနေတွေကအလွန်ဆိုးလာနေတယ်လို့ထင်ပါတယ်။သူ့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။အခုလက်ရှိအခြေအနေမှာဒါကရေရှည်ထိန်းထားဖို့လည်းမလွယ်ပါဘူး။အဲ့ဒီတော့ဆုံးဖြတ်ချက်ကိုကြိုဆိုရမှာဖြစ်ပြီးပရိသတ်တွေအပါအဝင်အားလုံးအတွက်ငြင်းငြင်းရောင်းနိုင်လို့ပိုကောင်းနေပါပဲ
။မက္ကဆီကိုနိုင်ငံကဘောလုံးပွဲတွေမှာတော့ပရိသတ်တွေရန်ဖြစ်တာကြောင့်20ကျော်ဒဏ်ရာရသွားခဲ့ပါတယ်။မက္ကဆီကိုမှတ်ပေးဘောလုံးပြိုင်ပွဲတွေဘက်ကကာရာတာရိုအသင်းနဲ့မနစ်ကချန်ပီယံအက်တလက်စ်အသင်းတို့စနေနေ့ကကစားတဲ့ပွဲမှာနှစ်ဖက်အသင်းအားပေးတဲ့ပရိသတ်တွေအချင်းချင်းရန်ဖြစ်ပြီးတော့26ရောက်ဒဏ်ရာရသွားခဲ့တာပါ၃ယောက်ကတော့ဆေးရုံကဆင်းသွားပြီဖြစ်ပေမဲ့၃ယောက်ကတော့ဆိုးရင်ရတဲ့အခြေအနေမှာရှိနေသေးလို့လည်းဆိုပါတယ်။ဒီဖြစ်ရကြောင့်မက္ကဆီကိုအမပေးပြိုင်ပွဲတွေမှာအခုလောလောဆယ်အဝေးဝင်ပရိသတ်တွေကိုပွဲကြည့်ခွင့်ပေးမှာမဟုတ်တော့ဘူးလို့ဆုံးဖြတ်လိုက်သလိုအခုလောလောဆယ်ကာရာတာရိုကွင်းမှာပွဲကစားတာတွေကိုလည်းရပ်ဆိုင်းထားမယ်လို့ပြောလိုက်ပါတယ်။တင်နစ်ဇာတ်ရင်းပတ်မှာတော့နိုဗောက်ဂျိုကိုဗစ်ဟာလာမယ့်စင်စစ်အိုပန်တင်နစ်တိုင်ပွဲမှာပြန်ကစားနိုင်ပွဲရှိနေပါတယ်။ပြင်းထန်တဲ့ COVID-19 ကာယရောဂါနဲ့ပတ်သက်တဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်တာကြောင့်ဂျိုကိုဗစ်အနေနဲ့ပြင်းထန်အိုဘတ်မှာဝင်ကစားနိုင်မှာဖြစ်ပါတယ်။စောပိုင်းတုန်းကတော့ယောဂါကူးစက်မှုတွေမြင့်တက်နေတဲ့အတွက်ပြင်းထန်နိုင်ငံကိုလာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတဲ့သူတွေဖြစ်ဖို့လိုပြီးအခုခါမှာတော့ကူးစက်မှုတွေချဆင်းလာနေတာကြောင့်ဒီကန့်သတ်ချက်ကိုပြင်းထန်အာဏာပိုင်တွေဘက်ကပယ်ဖျက်လိုက်ပါတယ်။ဒါကြောင့်နိုဗောက်ဂျိုကိုဗစ်ဟာလာမယ့်ပြင်းထန်အိုဘတ်မှာပြန်ပြီးတော့ဝင်ကြိုင်မဲ့အလားတာရှိနေတယ်ဆိုတာပြောကြရတဲ့ပဲဒီတပတ်ရဲ့အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက
်ရှီကရင်းကိုရုရှားကဝန်တိုက်တာဆန့်ကျင်တဲ့အကျိုးဆက်ပါတဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍကိုနောက်ဆက်ကြည့်ရှုခဲ့ရတာပါအခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA American တန်ရဲ့ဗိုလ်တူညနောက်ဆုံးထိတဲ့ရောက်တဲ့အချင်းချက်ကိုကျွန်တော်ကပဲဆက်ပြောပြမှာပါခင်ဗျရုရှားတပ်တွေဝိုင်းထားတဲ့ယူကရိန်းဒေသအများအပြားကရပ်သားတွေထွက်ခွာသွားနိုင်ဖို့နောက်ထပ်အပြစ်ခတ်ရမယ့်အစီအစဉ်တွေကိုရုရှားကဒီနေ့ထပ်ကျင်းပလိုက်ပါတယ်။နိုင်ငံရှေ့မြောက်ပိုင်းမြို့တစ်မြို့ကနေထောင်ထဲချတဲ့လူတွေထွက်သွားနိုင်တဲ့နောက်အခုလိုကျင်းပခဲ့တာပါ။ဒါပေမဲ့ဒီတော့အတွင်းမှာပဲနိုင်ငံတောင်ပိုင်းချမ်းကရပ်သားတွေထွက်ခွာတဲ့လမ်းကြောင်းနောက်တစ်ခုကိုတော့ရုရှားတပ်တွေကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကစွပ်စွဲလိုက်ပါတယ်ခင်ဗျ။တောင်ကိုရီးယားမှာတော့သမ္မတရွေးကောက်ပွဲအတွက်မက်ဆန္ဒရှင်တွေအများပြားဒီနေ့မဲပေးခဲ့ကြပါတယ်။တောင်ကိုရီးယားအခြေခံဥပဒေဖွဲ့စည်းပုံအရ၅နှစ်ကြာသမ္မတတန်အတွက်ဒုတိယတစ်ကြိမ်ထပ်ပြီးရွေးကောက်ပွဲဝင်ခွင့်မရှိတော့တဲ့လက်ရှိသမ္မတမွန်ဂျေအင်းနေရာကိုရယူနိုင်ဖို့သမ္မတကိုယ်စားလှယ်လောင်းတွေအချိန်နဲ့ရှင်ပြိုင်နေကြတာပါဒီထက်မှထိတ်ကပြင်းနေတာကတော့လက်ရှိသမ္မတရဲ့ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းပြည်내အုပ်ချုပ်ရေးမှူးဟောင်းလင်ဂျေးမြောင်းနဲ့အတိုက်ခံကွန်ဆာဗေးတစ် People Power ပါတီကသမ္မတကိုယ်စားလှယ်လောင်းနဲ့အစိုးရဝတ်လုံတော်ရဟောင်းယုံဆက်ယုံတို့ဖြစ်ကြပါတယ်ခင်ဗျဒီလနောက်မိုင်းမှာကျင်းပမယ်လို့အမေရိကန်ဘက်ကကြေညာထားတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုရွှေ့ဆိုင်းလိုက်ရပြီးကျင်းပမယ့်ရက်ကိုညှိနှိုင်းသွားမယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။မတ်လ28ရက်နေ့နဲ့29ရက်နေ့တွေမှာထိပ်သီးအစည်းအဝေးကျင်းပမယ်လို့အမေရိကန်ဘက်ကကြေညာခဲ့ပေမဲ့အာဆီယံခေါင်းဆောင်တချို့အဲ့ဒီရက်အစည်းအဝေးမတက်နိုင်တာကြောင့်ရွှေ့ဆိုင်းလိုက်ရတာဖြစ်တယ်လို့လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆန်ဟွန်ကရိုက်တာသတင်းဌာနကိုပြောခဲ့ပါတယ်ခင်ဗျ။အမေရိကန်သမ္မတကတော့တက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးကချီးမြှင့်မဲ့ဒီနှစ်ရဲရင်တော်အမျိုးသမီးများဆူရသူတွေတဲ့မြန်မာနိုင်ငံကဒေါ်ဤတင်စာမောင်လည်းပါဝင်ပါတယ်ဒီလလယ်မှာလုံမဲ့အခုစုပွေးပွဲကိုတက်မဲ့ဒေါ်ဤတင်စာမောင်ဟာလက်ရှိမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးလည်းဖြစ်ပါတယ်ဒီစုကိုဘင်္ဂလားဒေ့ရှ်ဘရာဇီးကိုလံဘီယာအီရတ်လိုင်ဘေးရီးယားလစ်ဗျာမော်ဒူဗာနီပွားရူမေးနီးယားတောင်အာဖရိကနဲ့ပြည်နယ်နိုင်ငံတွေကအမျိုးသမီးတွေလည်းအတူရရှိခဲ့ကြပါတယ်ခင်ဗျာ။ပုရုညဗီအိုအစီအစဉ်တွေကတော့ဒီမှာပြီးဆုံးပါပြီ။ချက်လို့ရမှုကမဆုမုံပါစပိုင်းဆရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။ တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပြဝေးကွာလို့လူရဆန္ဒပြေဝရွှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.